Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဇူလိုင်လ31ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလှိုင်းဒိုမီတာ24.25/32.51နဲ့လှိုင်းလက်မီတာ190လို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညချမ်းပါရှင်ကျမသင်ခီထိုက်ပါဆိုမာလီယာမြို့တော်မိုဂါဒီရှုကရဲအဆောက်အဝင်တပ်မှတိုက်ခိုက်မှုဖြစ်တာကြောင့်တိုက်ခိုက်သူတွေအပါအဝင်13ဦးသေဆုံးပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်အတွက်အုပ်ချုပ်ရေးမှူးသည့်အဖြစ်အမျိုးသမီးတဦးကိုပထမဆုံးအကြိမ်ဖြစ်ရွေးကောက်တင်မြှောက်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့21ရာစုပင်လုံးမတိုင်ခင်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးအခြေခံပုံသဘောတူညီချက်ရဖို့ကချင်ပြည်နယ်မိုင်းကြားရံမှာတွေ့ဆုံဆွေးနွေးကြပြီးတဲ့နောက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ဆက်ဖို့ဘလို့ခြေလှမ်းနေရှိနိုင်ပါသလဲ
ကျွန်တော်အမြင်ကတော့မိုင်းကြားရံဒီအစည်းအဝေးရဲ့အလွန်မှာဆက်ပြီးတော့ဆွေးနွေးညှိနှိုင်းရမယ်အဲ့တော့ဘောရီရှိအောင်မယ်လို့ကျွန်တော်မြင်နေ။အဲ့တော့တနည်းအားဖြင့်ပြောရင်တော့ဒါဟာ process တစ်ခုရဲ့ဟိုအစလို့ကျွန်တော်ကမြင်နေ
။မကြခင်မှာအပြည့်စုံနားဆင်ရပါမယ်။မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းမှာတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်သက်မတ်ကြီးပြောလိုက်တဲ့ပြုပြင်ပြောင်းလဲနေတဲ့မြန်မာနိုင်ငံအတွက်အမေရိကန်မြန်မာကုံတွယ်စီးပွားဆက်ဆံရေးအကြောင်းပြောပြထားတာနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်္ဂီထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုကရဲတပ်ဖွဲ့အဆောက်အအုံဝင်အတွင်းဝင်ရောက်တိုက်ခိုက်ခံရတဲ့အတွက်တိုက်ခိုက်သူ9ယောက်အပါအဝင်စုစုပေါင်း13ယောက်သေဆုံးခဲ့ပါတယ်။တိုက်ခိုက်သူတွေကရဲတပ်ဖွဲ့ရဲ့ရာဇဝတ်မှုစုံစမ်းစစ်ဆေးရေးဆိုင်ရာ CID ဌာနချုပ်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ဆိုမာလီယာပြည်ထရေးနဲ့လုံခြုံရေးဝန်ကြီးက VOA ကိုပြောပါတယ်။အသေးကဘုံခွဲသမား2ယောက်မှာတိုက်ခိုက်သမားတယောက်ကလမ်းအလယ်မှာရှိနေတော့တခြားတယောက်ကရဲတပ်ဖွဲ့ CID ဌာနချုပ်ခေဝါကိုအရှိန်နဲ့ဝင်လာပြီးတယောက်ကပထမဂိတ်ကိုဘုံခွဲတိုက်ခတ်ပြီးလက်နဲ့ပြည်ဆုံးတတ်ထားတဲ့နောက်ထပ်စစ်သွေးကြောင့်၅ယောက်ကအဆောက်အုံတွေဝင်ဖို့ကြိုးစားခဲ့ပါတယ်။ဒီထဲက၃ယောက်ကိုအဆောက်အုံအပြင်မှာတုတ်တင်နိုင်ခဲ့ပြီးနောက်၂ယောက်ကတော့ဂိတ်ကားမှအကြီးကိုအဖြတ်မှာတုတ်တင်ခဲ့တယ်လို့ဝန်ကြီးအိုမာကပြောပါတယ်။ပြည်ထရေးလုံခြုံရေးဝန်ကြီးဌာနပြောခွင့်ရအာဒီမာလီမိုလင်းရှူကရီရဲ့ပြောဆိုချက်အရတေဆုံးသူ73ဦးမှာတိုက်ခတ်ရေးသမား9ယောက်စစ်သား1ယောက်အပြင်အရသား9ယောက်ပါဝင်ပါတယ်။ဒီတိုက်ခတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အယ်ရှာဘတ်တဘုံအဖွဲ့ကထုတ်ဖော်ပြောဆိုထားပါတယ်ရှင
်။တူရကီမှာဇူလိုင်လလိုက်ပိုင်းကမောင်မြင်ခဲ့တဲ့ဆီယာနာသိန်းကျိုးပတ်မှုမှာတခန့်တကန်နာကနေပါဝင်ခဲ့သူတွေလို့စွပ်စဲခံရသူတွေကိုတူရကီဆိုရကပြင်းပြင်းထန်ထန်နှိပ်ကွပ်နေတာမှာစစ်တပ်ဝင်တန်း1400လောက်ကိုယာရုကနေဖယ်ရှားလိုက်ပါတယ်။ဒီလိုယာရုကနေဖယ်ရှားခံရသူတွေထဲမှာသမရရီဆပ်တာရဲ့အာဒိုဝန်ရဲ့ထိတ်တန့်လက်ထောက်တစ်ယောက်လည်းပါပါတယ်။သမရအာဒိုဝန်ကစစ်တပ်နဲ့ထောက်လှမ်းရေးအေဂျင်စီကထိတ်တန့်အရာရှိတွေကိုပို့ပြီးတော့ထိန်းချုပ်နိုင်ဖို့ဆောင်ရွက်နေတာဖြစ်ပါလေ။ဆီယာနာသိမ်းဖို့ကြိုးပမ်းတဲ့ဇူလိုင်လ15ရက်နေ့ပြီးနောက်9ရက်အကြာသမရအာဒိုဝန်ရဲ့လက်ထောက်အလီယာစီဂျီကိုဖမ်းဆီးတာဖြစ်ပါလေ။တူရကီဆိုရဝန်ထမ်း9000ကျော်အလုတ်ကင်တွေဆုပ်ရှုပ်ခဲ့ရပြီးဖြစ်တယ်လို့လူပေါင်း 18,000 လောက်လည်းဖမ်းဆီးထိန်းသိမ်းခံထားရပါလေ။အဲ့ဒီလူတွေဟာတူရကီအစိုးရကအာဏာသိမ်းဖို့ကြိုးပမ်းခဲ့သူလို့ဆွဆွဲခံထားရတဲ့အမေရိကန်နိုင်ငံမှာနေထိုင်သူမွတ်စလင်ဘာသာရေးဆရာဖာတူလာဂူလန်နဲ့ဆက်နွယ်မှုရှိသူတွေဒါမှမဟုတ်ရင်လည်းထောက်ခံသူတွေအဖြစ်ဆွဆွဲခံရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ18နှစ်ကြာနေထိုင်နေတဲ့ဖာတူလာဂူလန်ကတော့သမရအာဒိုဝန်ရဲ့အတိုက်ခံတဦးဖြစ်ပေမဲ့အာနာသိမ့်ဖို့ကြိုးပမ်းမှုနဲ့ပတ်သက်ဆက်နွယ်မှုမရှိပါဘူးလို့ညှင်းဆိုထားတာဖြစ်ပါတယ်။တူရကီဆိုရကတော့အသက်85နှစ်အရွယ်ဖာတူလာဂူလန်ကိုလွှဲပြောင်းပေးဖို့အမေရိကန်ပြည်ထောင်စုကိုတောင်းဆိုထားပါတယ်ရှင်။
အီရန်နိုင်ငံမြောက်ပိုင်းကစွမ်းအင်ထုတ်လုပ်တဲ့ဆက်ယုံတွေမှာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုနှစ်ခုဖြစ်ခဲ့ပြီးအနည်းဆုံး5ဦးသေဆုံးခဲ့တယ်လို့အီရတ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ခတ်လူမျိုးစုတွေထင်းချုပ်ရာခီယာကိုခရိုင်တွင်ဒီကနေ့တနင်္ဂနွေနေ့မှာတိုက်ခိုက်မှုနှစ်ကြိမ်ဖြစ်ခဲ့တာပါ။ခီယာကိုခရိုင်ရဲ့အနောက်မြောက်ဘက်15ကီလိုမီတာအကွာမှာပထမတိုက်ခိုက်မှုဖြစ်ခဲ့ပြီးတနတ်သမားတွေကဓာတ်ငွေဆက်ယုံဝန်ထမ်း4ဦးကိုအသေးပြစ်ခတ်ခဲ့ပြီးအဆောက်အုံတစ်ဝိုက်မှာလည်းဖောက်ခွဲရေးပစ္စည်းတွေထောင်ထားခဲ့ကြတယ်လို့အာနာပိုင်တို့ကပြောပါတယ်။ ဒုတိယတိုက်ခိုက်မှုကတော့ဘိုင်ဟဆန်ရေနံလောက်ကွယ်အနီးမှာဖြစ်ခဲ့တာပါ။ဖောက်ခွဲရေးပစ္စည်းတွေတပ်ဆင်ထားတဲ့အင်ဂျင်တွေဝတ်ဆင်ထားတဲ့စစ်သွေးကြွတွေကအင်ဂျင်နီယာတဦးကိုတတ်ဖြတ်ခဲ့ပါတယ်။တခြားလူ6ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။စစ်သွေးကြွတွေကအများအပြားကိုလည်းမီးတင်ရှို့ခဲ့ပါတယ်။ရန်ပြူတိုက်ခိုက်သူ4ဦးထဲက3ဦးတို့ကတော့တိုက်ခိုက်မှုဖြစ်ပွားတဲ့နေရာမှာပဲသေဆုံးပါတယ်။သူတို့ကိုသူတို့အသေးခံဘုံဖောက်ခွဲခဲ့တာကြောင့်သေဆုံးခဲ့တာလား။ဒါမှမဟုတ်လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်နဲ့သေဆုံးခဲ့သလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
။ Syria ဆွေရတပ်ဖွဲ့တွေကလူသားချင်းစာနာထောက်ထားတဲ့အနေနဲ့လမ်းဖွင့်ပေးတဲ့အတွက်ဝန်ရံပိတ်ဆို့ခံထားရတဲ့အလက်ပိုမျိုးကနေဒါဇင်နဲ့ချီတဲ့မိသားစုတွေထွက်ပြေးနေကြပြီလို့ Syria နိုင်ငံပိုင်သတင်းဌာနကကြေညာခဲ့ပါတယ်။သတင်းပတ်နဲ့ချီပီ Syria တပ်ဖွဲ့တွေကဘုံကျဲတိုက်ခိုက်နေချိန်မှာမြို့ကိုအခုလိုပိတ်ဆို့ထားတာပါ။ကုလသမဂ္ဂတာဝန်ရှိသူတွေအနေနဲ့အကူအညီပေးရေးအဖွဲ့အစည်းတွေကတော့မြို့ထဲမှာခန့်မှန်းကြီးလူ3သိန်းလောက်အစာအိမ်စာပြတ်လတ်မှုနဲ့ရင်ဆိုင်နေရတဲ့အကြောင်းသတိပေးခဲ့ပြီးအကူအညီပေးနိုင်အောင်လမ်းကြောင်းဖွင့်ပေးဖို့လေစီးရီးယားဆိုရကိုတောင်းဆိုခဲ့ကြပါလေ။တချိန်တည်းမှာပဲ IS စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ American ဥဆောင်တဲ့မဟာမိတ်အဖွဲ့ကလည်းအလက်ပိုမြို့နာကအရေးကြီးတဲ့မြို့တစ်မြို့ရဲ့အချက်အချာနေရာတစ်ခုကိုပြန်ထိန်းချုပ်နိုင်ဖို့ကြိုးပမ်းနေတဲ့စစ်သွေးကြွတွေရှိတယ်နဲ့မျိုးကိုနောက်ထပ်လေကြောင်းတိုက်ခိုက်မှုတွေတိုးလုံနေတဲ့အကြောင်းပြောဆိုထားပါလေ။ IS စစ်သွေးကြွတပ်တွေနဲ့နေရာယူထားတဲ့ပြစ်မှတ်တွေရှိတဲ့မန်ဘီချ်မြို့နာမှာလေကြောင်းတိုက်ခိုက်မှု၁၇ကြိမ်လုပ်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောဆိုပါတယ်။မဟာမိတ်တပ်ဖွဲ့ကလည်းအီရတ်မှာရှိတဲ့ IS ပြစ်မှတ်တွေပေါ်လေကြောင်းတိုက်ခိုက်မှု၉ကြိမ်လုပ်ခဲ့တယ်လို့ဆိုပါတယ်။ VOA Cut ဌာနကတော့လေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့တစ်ချိန်တည်းမှာပဲမန်ဘီချ်မြို့လယ်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ပြောဆိုပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း၉နာရီကနေ၁၀နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညပိုင်းသတင်းတွေကိုကြေညာနေပါတယ်။ဂျပန်နိုင်ငံမြို့တော်တိုချိုအတွက်ပထမဆုံးအမျိုးသမီးအုပ်ချုပ်ရေးမှုကိုတိုချိုမြို့ကန်တွေဒီကနေ့တင်းငွေနေမှာရွေးကောက်လိုက်ကြပါတယ်။ငွေချေအရှုပ်တော်ပုံတွေကြောင့်အရင်တိုချိုအုပ်ချုပ်ရေးမှုနှစ်ဦးယာရုကနှုတ်ထွက်ခဲ့ရပြီးနောက်တန်ရှင်းတဲ့နိုင်ငံရေးခေတ်သစ်တစ်ခုဖြစ်စေရပါမယ်လို့ကြေညာထားတဲ့ယူရီကိုကိုအီကေကိုအုပ်ချုပ်ရေးမှုအဖြစ်တိုချိုကမေဆန္ဒရှင်တွေရွေးချယ်လိုက်ကြတာဖြစ်ပါတယ်။ဒီအရှုပ်တော်ပုံတွေကြောင့်2020နွေရာသီအိုလံပစ်အားကစားပွဲတော်တွေကိုတိုချိုမြို့တော်မှာလက်ခံကျင်းပဖို့ပြင်ဆင်မှုတွေမှာလည်းအတားအဆီးတွေဖြစ်စေခဲ့တာပါ။တိုချိုမြို့တော်မှာနေထိုင်ကြသူပြည်သူတွေရဲ့ဘဝတွေပိုပြီးတိုးတက်ကောင်းမွန်လာအောင်တွန်းတွန်းတိုက်တိုက်ဆောင်ရွက်သွားမယ်လို့ရွေးကောက်ခံရတဲ့ယူရီကိုကိုအီကေကပြောဆိုသွားပါတယ်။ပြိုင်ဘက်ကိုစလဲလောင်22ဦးထဲကနေကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ယူခဲ့ဘူးသူယူရီကိုကိုအီကေရွေးချယ်ခံရတာဖြစ်ပါတယ်။အရင်တိုချိုအုပ်ချုပ်ရေးမှူးယူအီချီမာဆူဇိုအဲကတော့ငွေကြေးအရှုပ်တော်ပုံချောက်ယာဒုကနှုတ်ထွက်ခဲ့ရပြီးနောက်အခုလိုရွေးကောက်ပွဲကိုကျင်းပတာဖြစ်ပါတယ်။သူဟာဆိုရင်တိုချိုအုပ်ချုပ်ရေးမှူးအဖြစ်ဒုတိယမြောက်ယာဒုကနှုတ်ထွက်ရသူလည်းဖြစ်ပါတယ်။အခုရွေးကောက်ခံရသူယူရီကိုကိုအီကေအနေနဲ့ပထမဆုံးရင်ဆိုင်ရမှာတွေ့တဲ့ကတစ်ခုကတော့2020အိုလံပစ်ပွဲတော်ကိုအင်ရှင်အဖြစ်လက်ခံကျင်းပတဲ့တိုချိုမြို့တော်ရဲ့ကိုယ်စားလှယ်အနေနဲ့ဘရာဇီးနိုင်ငံရီယိုဒီဂျနေရိုအိုလံပစ်ပွဲတော်ကိုသွားရောက်ဆွေးနွေးရမှာဖြစ်ပါတယ်ရှင်
။ဖိလစ်ပိုင်ဆိုရကမော်ဝါဒီတပုံနေနဲ့ပြစ်ခတ်ရဲစဲကြီးကိုပြန်ပြီးအသက်သွင်းမယ်လို့အကြီးတန်းရာရှိတယောက်ကပြောဆိုလိုက်ပါတယ်။အဆိုရဘက်ကတစ်ဖက်သက်ပြစ်ခတ်ရဲစဲကြီးကြီးညာချက်ကိုတတ်မှတ်ထားတဲ့နောက်ဆုံးနေ့အထိတပုံနေဘက်ကမတုံ့ပြန်ခဲ့တာကြောင့်သမ္မတရိုဒရီဂိုဒူတက်တီကတစ်ဖက်သက်အပြစ်ရဲ့ကြီးညာချက်ထုတ်ခဲ့ပြီး6ရက်ကြာမနစ်စတင်းလေးကရုပ်သိမ်းလိုက်တာပါ။နောက်လာတဲ့မှာနော်ဝေနိုင်ငံအော့စလိုမှာလုပ်မယ့်တရားဝင်ငြိမ်းချမ်းရေးဆွေးနွေးပွဲကိုကြိုဆိုတဲ့အပြစ်ခတ်ရက်စဲရေးအတွက်ကြေညာတာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့ဖိလစ်ပိုင်ကွန်မြူနတီပါတီကပါတီအနေနဲ့တစ်ဖက်သက်အပြစ်ခတ်ရက်စဲရေးကြေညာချက်ကိုတည်ကြားကြေညာလို့ရတယ်လို့ကြေညာချက်ထုတ်ပေမဲ့လာမယ့်ဩဂုတ်လ20ရက်နေ့မှာဖိလစ်ပိုင်သမ္မတဒူတာတီဆွေးရနယ်တပြိုင်တည်းကြေညာလို့ရတယ်လို့ပြောပါတယ်။သမ္မတရဲ့ငြိမ်းချမ်းရေးအကြံပေးဂျေဆုစ်ဒူရက်ဆာကတော့ကွန်မြူနတီပါတီရဲ့ကြေညာချက်ဟာကျွန်တော်တို့စောင့်ဆိုင်းနေတဲ့အချက်ဖြစ်ပါတယ်လို့ပြောဆိုပါတယ်တပုံတွေရဲ့ကြီးညာချက်ဟာနောက်ကျပြီးမဲ့မဟာဗျူဟာကျနေတုံးဖြစ်တယ်လို့ပြောပြီးတော့ဒီကြီးညာချက်ကိုစောင့်ဆိုင်ခဲ့ရတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လည်းသမ္မတရဲ့ငြိမ်းချမ်းရေးအကြံပေးကပြောဆိုပါတယ်ငြိမ်းချမ်းရေးဆွေးနွေးပွဲကိုနော်ဝေနိုင်ငံမှာလာမဲ့ဩဂုတ်လမှာပြန်ပြီးတော့စတင်မှာဖြစ်ပါတယ်
လူအချင်းချင်းမုန်းတီးမှုနဲ့ညှင်းပယ်တာတွေနောက်နေဆက်တွေကိုအတားဆီးတွေအဖြစ်အသုံးမပြုတဲ့လူလူချင်းငဲ့ညာထောက်ထားခြင်းဆိုင်ရာသဘောတရားသစ်တစ်ခုကိုယုံကြည်မှုရှိကြဖို့ပိုလန်နိုင်ငံကရာကော့မြို့တော်ကိုရောက်ရှိနေတဲ့ပိုယဟန်မင်းကြီးဖရန်စစ်ကသူ့ကိုလာရောက်ဖူးမြော်တဲ့တိတ်နေချီတဲ့လူလူကိုဟောကြားခဲ့ပါတယ်။ပိုယဟန်မင်းကြီးဖရန်စစ်ကပိုလန်နိုင်ငံတောင်ပိုင်းကို9ရက်ကြာခီးစဉ်နောက်ဆုံးနေ့မှာသူ့ကိုဖူးမြော်ဖို့အတွက်ကဘာတလွှားကနေဆူဝေးရောက်ရှိနေတဲ့လူလူကိုအခုလိုဟောကြားခဲ့တာဖြစ်ပါတယ်။ကက်သလစ်ကျောင်းတော်ရဲ့ကဘာလူငယ်များနေ့ကို2019ခုနှစ်မှာပနားမနိုင်ငံမှာကျင်းပမယ်လို့ပိုယဟန်မင်းကြီးကလူလူကိုဟောပြောဆိုခဲ့ပေမဲ့ပနားမနိုင်ငံဘေဒေတာမှာလုပ်မယ်ဆိုတာကိုတော့မိန့်ကြားခဲ့တာမရှိပါဘူး။ပိုလန်နိုင်ငံခီးစဉ်အတွင်းမနေ့စနေနေ့ညကအော့စဝဲအကျဉ်းဆက်ခန်းကိုတွားရောက်ခဲ့တယ်လို့ကရာကော့ဖျားချောင်းကိုလည်းတထောက်ဝင်ရောက်ပြီးအကျဉ်းဖက်မှုဒဏ်ကိုခံခဲ့ရသူတွေအတွက်ဝတ်ပြုဆုတောင်းခဲ့ပါတယ်။အကျဉ်းဖက်ဝါဒီချောင်းပျက်စီးဆုံးရှုံးမှုတွေနဲ့ကဘာတလောဒေတာတွေမှာစစ်ပွဲတွေဖြစ်ပွားနေတာကိုလည်းပိုယဟန်မင်းကြီးကရှုတ်ချပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်နိုင်ငံတောင်ပိုင်း Texas ပြည်နယ်မြို့တော်မှာတနက်ပြစ်မှုနှစ်ခုတိကျစီဖြစ်ပွားခဲ့တယ်လို့ Texas တာဝန်ရှိပုဂ္ဂိုလ်တွေကပြောဆိုပါတယ်ဒီနေ့တနင်္ဂနွေနေ့က Austin မြို့မှာဖြစ်ခဲ့တဲ့ပြစ်ခတ်မှုမှာလူတော်တော်များများတိုက်ခိုက်ခံရတယ်လို့အမျိုးသမီးတယောက်သေဆုံးခဲ့တယ်လို့ဒေသခံသတင်းတွေကဖော်ပြပါတယ်ပြစ်ခတ်မှုဖြစ်တဲ့နေရာကိုလုံခြုံရေးယူထားပြီးလို့ရဲတပ်ဖွဲ့ကပြောဆိုပေမဲ့ Austin မြို့ရဲကိုမတွားကြဘူးပြည်သူလူထုကိုညွှန်ကြားချက်ထုတ်ထားပါတယ်
အိန္ဒိယနိုင်ငံအရှေ့ပိုင်းနဲ့အရှေ့မြောက်ပိုင်းမှာရှိတဲ့မြစ်တွေမှာအန္တရာယ်ရှိတဲ့အမြင့်ထက်ကျော်လွန်ပြီးမြစ်ရေရှမ်းနာတွေဆက်ဖြစ်နေတဲ့အတွက်နောက်ဆက်တွဲရေကြီးတဲ့အန္တရာယ်ကြောင့်တန်းတဲ့ချီတဲ့ဒေသခံပြည်သူတွေအိုးအိမ်မဲ့ဖြစ်နေကြပါတယ်။မိုးသည်ထန်ပြီးအသံမြစ်ရေကြီးမှုတန်းကြောင့်လူ26ယောက်ထက်မနည်းသေဆုံးခဲ့ရပြီလည်းဖြစ်ပါတယ
်။
နောက်ဆုံးသိထားတဲ့သတင်းတွေကိုမသိင်္ဂီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်းဆုံးနားဆင်ရမှာကတော့မိုင်းကြရန်ညီလာခံနဲ့ပတ်သက်တဲ့သတင်းမှာ21ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံမတိုင်ခင်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးခဲ့ကြတဲ့မိုင်းကြရန်ညီလာခံကနေပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးလက်ခံနိုင်တဲ့ရေဘူးရဆန်တဲ့အခြေခံမူဘုံသဘောတူညီချက်တချို့ကိုပဲချမှတ်နိုင်ခဲ့ပြီးတော့ရှေ့ဆက်သွားမယ့်21ရာစုပင်လုံးအတွက်အစိုးရတက်မတော့အပါအဝင်ဗတ်အားလုံးကလက်ခံတဲ့နိုင်ငံရေးမူပေါင်းတရက်ချမှတ်နိုင်မှုကတော့အတော်လေးစူးစမ်းရအောင်ပဲလို့သုံးသပ်မှုတွေရှိနေတဲ့အကြောင်းဆက်ပြီးပြောပြပေးခြင်းပါတယ်
။ကချင်ပြည်နယ်မိုင်းကြရံမြို့မှာဇူလိုင်လ26ရက်နေ့ကနေဇူလိုင်လ30ရက်နေ့အထိ9ရက်တာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းအားလုံးရဲ့မျက်နှာစုံကြီးအစည်းအဝေးကြီးကတော့ပြီးဆုံးသွားပြီဖြစ်ပါတယ်။မိုင်းကြရံညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းပေါင်း18ဖွဲ့ကခေါင်းဆောင်နေတိုင်းရင်းသားပါတီတွေကကိုယ်စားလှယ်တွေငြိမ်းချမ်းရေးအကျိုးတော်ဆောင်တွေအပါအဝင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ Nanvir အပါအဝင်တရုတ်နိုင်ငံကအာရှရေးရာအထူးကိုယ်စားလှယ်ပါတက်ရောက်ခဲ့တာပါ။21ရာစုပင်လုံးညီလာခံနဲ့ပတ်သက်ပြီးအကျိုးညှိနှိုင်းရေးနဲ့အနာဂတ် Federal Democracyပြည်ထောင်စုတိဆောက်ရေးနိုင်ငံရေးဘုံသဘောထားရရှိရေးဆိုတဲ့အဓိကရည်ရွယ်ချက်နှစ်ခုနဲ့ကျင်းပခဲ့တဲ့ဒီမိုင်းကြရန်ညီလာခံမှာခေါင်းစဉ်ကြီး၄ခုကိုအဓိကထားဆွေးနွေးခဲ့ကြတာပါပင်လုံးလက်ဆွဲစာတမ်းဖက်ဒရယ်ပြည်ထောင်စုနဲ့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေတွေမှာပါဝင်ရမယ့်အခြေခံမူတွေအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအခြေခံမူဖက်ဒရယ်ပြည်ထောင်စုတက်မတော်ကိုအယက်သားအုပ်ချုပ်မှုအောက်ထားရှိရေးအပါအဝင်နိုင်ငံရေးမူပေါင်းတွေကိုအဓိကဆွေးနွေးပြီးဘုံသဘောထားတချို့ကိုစုစည်းနိုင်ခဲ့တယ်ဆိုတာအစည်းအဝေးအပြီးကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီမိုင်းကြရန်ညီလာခံကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ရဲ့ဘုံသဘောထားတချို့ကိုစုစည်းနိုင်ခဲ့ဆိုတာကိုချပြနိုင်ခဲ့တယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကရှုမြင်ပါတယ
်ကျွန်တော်အမြင်ကတော့မိုင်းကြရန်ဒီအစည်းအဝေးရဲ့အလွန်မှာဆက်ပြီးတော့ဆွေးနွေးညှိနှိုင်းရမယ့်သဘောတွေရှိအောင်မယ်လို့ကျွန်တော်မြင်တယ်အဲ့တော့တနည်းအားဖြင့်ပြောရင်တော့ဒါဟာ process တစ်ခုရဲ့ဟိုအစလို့ကျွန်တော်ကမြင်တယ်အဲ့ဒီနောက်ပိုင်းမှာဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဂျားထဲမှာရောဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဒီအစိုးရတပ်မတော်ဂျားမှာရောဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အချင်းယူရအောင်မယ်လို့ကျွန်တော်ကတော့မြင်တယ်
။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်ငြိမ်းချမ်းရေးနဲ့တိုင်းရင်းသားအရေးဆောင်ကြီးအကဲခန့်နေတဲ့ရှမ်းပြည်နယ်တီဘောမြို့နယ်ကဥယျာထွန်းကတော့ဒီမိုင်းကြရန်ညီလာခံဟာအောင်မြင်တဲ့ညီလာခံလို့သုံးသပ်နိုင်ခဲ့ပေမဲ့ရှေ့ဆက်ညှိနှိုင်းဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေဖြတ်တန်းရမှာတွေတော့အများကြီးရှိနေသေးတယ်လို့သူကပြောပါတယ်
။အဲအောင်မြင်တယ်လို့ပြောနိုင်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ရဲ့ရည်ရချက်ကသူရတဲ့နဲ့တွေ့တဲ့အခါမှာညီညွတ်ညွတ်နဲ့သူတို့ရဲ့သဘောထားတစ်ခုပြင်ပြဖို့ဆိုတဲ့အခါကျတော့အဓိကအားဖြင့်တော့ဒေါန်ဆန်းစုကြည်အနေနဲ့ကဖက်ဒရယ်စနစ်ရဲ့အနှစ်သာရတွေကိုသူကနားလည်အောင်ထုတ်ကင်ပြီးဒီနှစ်ခုကိုပေါင်းစပ်ပေးနိုင်ဖို့လိုတာပေါ့အဖက်စလုံးကရွေ့လာအောင်သူစူးစမ်းရလိမ့်မယ်လွယ်တော့မလွယ်ဘူးအဲ့ဒါလို့လုပ်ပြီးတော့နှစ်ဖက်စလုံးလက်ခံလာနိုင်မှလက်ခံတဲ့အနေအထားရောက်မှ ရှင်လူဝေးကအောင်မြင်လိမ့်မယ်လို့ထင်တယ
်။ကချင်ပြည်နယ်ကကချင်မျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့ဥက္ကဋ္ဌဦးလမောင်လာထောင်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းအားလုံးအခုလိုမျက်နှာစုံညီစည်းဝေးမှုကနေ8021ရာစုပင်လုံးညီလာခံကိုအကုန်လုံးတက်ရောက်နိုင်မှုမျှော်လင့်ကြောင်းပြောပါရယ
်။လက်ရှိအစိုးရနဲ့ဘုရားတန်ပင်ပြီးတော့တို့လိုလားတဲ့အရာကိုဟိုညင်ညင်နိုင်နိုင်နဲ့ပြည့်လွတ်သွားမယ်ဆိုတဲ့အရာအင်မတန်မှကောင်းတဲ့အရာပဲလို့ကျွန်တော်အဲ့လိုမြင်တယ
်။ဒီမိုင်းကြရန်အစည်းအဝေးအပြီးမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးရဲ့ဘုံသဘောထားတွေကိုစုစည်းနိုင်ခဲ့ပြီးအတီးပြုတ်ဖို့ဖြည့်ဆွက်ဖို့ပြင်ဆင်ဖို့လိုအပ်နေသေးတဲ့အကြောင်းအရာတွေကိုဆက်လက်လှုပ်ဆောင်နိုင်မှုအရေးရှေ့ဆက်ပြီးတော့အပြည့်ရထားတဲ့လက်နက်ကိုင်အဖွဲ့ရဲ့လုပ်ငန်းအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေး DPN ကိုယ်စားလှယ်အဖွဲ့တို့ပူးတွဲနီးလန်းရှာတဲ့နီးလန်းနဲ့ရှေ့လုပ်ငန်းစဉ်တွေကိုဆောင်ရွက်မယ်ဆိုတာကိုလည်းမိုင်းကြရန်ညီလာခံအပြီးဇူလိုင်လ30ရက်နေ့နေဆွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲပြောဆိုထားပါတယ်ရှင်ဒီနေ့နေညချမ်းရဲ့ VOE အတန်လွင့်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုတော့ဒီနေ့နေညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်တင်ဆက်ပေးကြပါမယ်။တိုးတက်တဲ့ကုံသွယ်စီးပွားဆက်ဆံရေးဟာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုနဲ့ပြည်သူတွေသားယာဝါပြောဖို့အတွက်အထောက်အကူပြုသလိုနီးကပ်တဲ့ဆက်ဆံရေးအတွက်လည်းအရေးကြီးတယ်လို့အမေရိကန်နိုင်ငံဆိုင်ရာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးစကော့မာရှယ်ကပြောပါတယ်။ပေးဆိုတန်ခတ်မှုအပါအဝင်စီးပွားရေးကူညီထောက်ပံ့ရေးကိစ္စတွေကို VOA Editor ကိုသားညုံကအမေရိကန်သံမကြီး Scott Marshall ကိုတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
် Mr. Ambassador thanks for your ဒီလိုမေးချင်တာကတော့လက်ရှိ NLD အစိုးရသိရဲ့ရက်တရာကာလအတွင်းဒီနိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေပေါ်မှာသံမကြီးအနေနဲ့ဘယ်လိုအမြင်ရှိလဲသိကြပါလေနောက်ဆိုရတဲ့အတွက်စင်ခေါ်ချက်တွေကိုရောဘယ်လိုမြင်ထားပါလဲ
Well I think it's fair to say that there's lots of challenges facing the country
ဒီတိုင်းပြည်အတွက်ကစင်ခေါ်ချက်အတော်များများရှိနေတယ်လို့ပြောရမှာပါဆိုရကလည်းငင်းချင်းကိစ္စကိုဆောင်ရွက်နေတာစီးပွားရေးအကျိုးခံစားခွင့်ရအောင်လုပ်နေတာစတာတွေနဲ့ဒီစင်ခေါ်ချက်အခက်အခဲတွေကိုကျော်လွှားဖြေရှင်းနိုင်ဖို့အတွက်စတင်ကြိုးပမ်းနေတယ်လို့ယူဆရပါတယ်ချက်ချင်းလက်ငင်းကိုဖြေရှင်းလို့မရနိုင်တဲ့အတော့ကိုရှုပ်ထွေးပွေလီတဲ့ကိစ္စရပ်တွေကလည်းရှိပါသေးတယ်ဒါပေမဲ့လည်းဒါတွေအားလုံးဖြေရှင်းနိုင်ဖို့အတွက်ဆိုရအနေနဲ့အတော်လေးတက်တက်ကြွကြွလှုပ်ဆောင်နေတာတွေတွေ့ပါတယ်
Another thing is this question is about the economic engagement.
နောက်တစ်ခုကတော့ဒီစီးပွားကုန်သွယ်ကိစ္စပါ။အခုဒီအစိုးရသိရက်တရာအတွင်းမှာအမေရိကန်မြန်မာစီးပွားကုန်သွယ်ဆက်ဆံမှုတွေဘယ်လောက်ထိတိုးတက်မှုရှိလာပါလဲ။ရှေ့ဆက်ပြီးတော့ရောဒီအမေရိကန်မြန်မာစီးပွားရေးကူးလူဆက်ဆံမှုတွေအတွက်အလားအလာကောင်းတွေရောဘယ်လိုမြင်ရပါလဲ
Yes, I see really good prospects. This is something I'm very focused on for two reasons. One,
စီးပွားရေးကူးလူဆက်ဆံမှုအတွက်တကယ်ကိုအလားအလာကောင်းတွေတွေ့ရပါလဲ။ဒီတော့လေကျွန်တော်အနေနဲ့အတော်လေးကိုအလေးပေးဆောင်ရွက်နေပါတယ်ဒါကလည်းအကြောင်းနှစ်ချက်ရှိပါတယ်နံပါတ်1ကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်တော်တို့အခမ်းအကဏ္ဍရည်တည်ချက်နဲ့ကျွန်တော်တို့ရဲ့ဂရီကိုတွေကတော့မိတ်ဆွေနိုင်ငံတနိုင်ငံအနေနဲ့မြန်မာလူထုကိုကျွန်တော်တို့ပေးနိုင်တာအခုပြုပြင်ပြောင်းလဲရေးတွေကိုထောက်ခံကူညီဖို့ဒီတိုင်းပြည်ရဲ့တာဝါပြောမှုကြိုးပမ်းတည်ဆောက်နေတာတွေကိုကူညီပေးဖို့ဖြစ်ပါတယ်စီးပွားရေးဆက်ဆံမှုကုန်သွယ်ရေးကူးလူဆက်ဆံမှုရင်းနှီးမြှုပ်နှံမှုစီးပွားရေးအကူအညီစတာတွေဟာဒီအတွက်အများကြီးထောက်ကူဖြစ်စေမှာပါဒုတိယချက်ကတော့ကျွန်တော်တို့နှစ်နိုင်ငံအကြားမှာနှိစက်တဲ့ဆက်ဆံရေးတိဆောက်ချင်ပါတယ်။နှစ်နိုင်ငံအကြားမှာကုန်သွယ်မှုတွေပို့လို့ဖို့အတွက်ရင်းနှီးမြှုပ်နှံမှုတွေပိုများလာဖို့ကအရေးကြီးပါတယ်။အခုဆိုရင်ကျွန်တော်တို့ဆောင်ရွက်လှုပ်ရှားမှုတွေဟာအတော်လေးဆက်လှုပ်ရှားစရာပါ။အခုဆိုရင်တော့စီးပွားရေးကိုယ်စားလှယ်အဖွဲ့တွေလာရောက်လည်ပတ်မှုတွေလည်းရှိနေပါပြီ။လာမယ့်သတင်းပတ်တွေမှာဆိုရင်လည်းအမေရိကန်ပြည်ထောင်စုဘက်ကအကြီးတန်းစီးပွားရေးတာဝန်ရှိသူတွေလာရောက်လည်ပတ်ကြဖို့ရှိနေပါတယ်။မြန်မာပြည်သူတွေရောအမေရိကန်ပြည်သူတွေအတွက်ပါအကျိုးရှိစေမယ်။ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့ဆောင်ရွက်နိုင်ဖို့အတွက်အသေးစိတ်နည်းလမ်းတွေကိုလည်းလေ့လာရှောက်ဖွေကြမှာပ
ါ Myanmar as well as the people of the United States
ဒီအစိုးရသိရရက်တရာကာလအတွင်းမှာရောတိုးတက်မှုတွေရှိခဲ့ပါလား
Well you know I think it's hard in 100 days
မြန်မာမှာရောအမေရိကန်မှာပါဒီလိုရက်တရာအတွင်းမှာအောင်မြင်မှုကြီးတွေရဖို့ဆိုတာခက်ခဲပါတယ်လူတွေကအစိုးရကထုတ်ပြန်မဲ့အခုစီးပွားရေးမူဝါဒကိုစောင့်ကြည့်နေကြတယ်လို့ထင်ပါတယ်လွတ်တော်ဘက်ကလည်းယင်းနှိမ့်မြှုပ်နှံမှုဥပဒေကိုပြင်ဆင်ဆောင်ရွက်နေတာရှိပါတယ်မြန်မာနိုင်ငံဟာယင်းနှိမ့်မြှုပ်နှံမှုတွေကိုတကားဖွင့်ပေးလိုက်ပြီးဆိုတာကိုအခုထုတ်ပြန်တဲ့စီးပွားရေးမူဝါဒကနေပြီးတော့ကြေညာပြောဆိုခွင့်ရမယ်အခွင့်အလမ်းရှိပါတယ်ဒါဟာအမေရိကန်စီးပွားရေးလုပ်ငန်းတွေအတွက်အတော်လေးအားတက်စရာဖြစ်မယ်လို့ကျွန်တော်ထင်ပါတယ
်
အမေရိကန်ရဲ့မြန်မာနိုင်ငံပေါ်အရေးယူတန်ခတ်မှုကိစ္စကိုဆက်မေးကြပါတယ်။အမေရိကန်ပြည်တော်စုရဲ့ကြံနေသေးတဲ့အရေးယူတန်ခတ်မှုတွေကြောင့်မလို့အမေရိကန်ကုမ္ပဏီတွေအပါအဝင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပေါ်မှာအကန့်အသတ်တွေတော်လေးရှိတယ်လို့ပြောဆိုမှုတွေရှိပါတယ်။တာမတ်ကြီးအနေနဲ့ဒီစကားကိုလက်ခံပါလားဘယ်လိုမျိုးတုံ့ပြန်ကြပါလဲ
Well the purpose of what's there's very limited sanctions left
မြန်မာနိုင်ငံပေါ်အမေရိကန်ရဲ့အေးအေးယူတန်းခတ်မှုတွေကအကန့်အသတ်နဲ့အနေချင်းပဲကျန်တော့တာပါအေးအေးယူတန်းခတ်မှုအားလုံးဒီဘက်ကိုဆိုင်းငံ့တာရုပ်သိမ်းတာတွေလှုပ်ထားပါတယ်စီးပွားရေးအရကျေပြန့်တဲ့အေးအေးယူမှုတွေအားလုံးမရှိတော့ပါဘူးကျန်နေသေးတာတွေကလူတယောက်ချင်းစီနဲ့အဖွဲ့အစည်းတစ်ခုချင်းစီကိုအသေးချာပြတ်မှတ်ထားတဲ့အေးအေးယူတန်းခတ်မှုတွေပါဒီအေးအေးယူမှုရည်ရွယ်ချက်တွေကလည်းစီးပွားရေးကိုထိခိုက်စေဖို့မဟုတ်ပါဘူးမြန်မာစီးပွားရေးကောင်းကောင်းမွန်မွန်ဖြစ်နေတာကျွန်တော်တို့လိုလားပါတယ်ကျန်နေတဲ့ရေးရွမှုဆိုတာကမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေနောက်ထပ်တိုးတက်ဖြစ်ပေါ်လာဖို့အတွက်ပါမေလာတုန်းကဆိုရင်ပြတ်မှတ်ထားအေးအေးယူတန်းခတ်မှုစီးရင်ကိုကျွန်တော်တို့ပြန်ပြီးတော့သုံးသပ်ပြင်ဆင်တာတွေရှိပါတယ်ကျန်နေတဲ့အေးအေးယူတန်းခတ်မှုတွေကြောင့်စီးပွားရေးပေါ်မှာဆိုးဆိုးဝါးဝါတက်ရောက်မှုမဖြစ်စေဖို့အတွက်တိသာထင်ရှားတဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်ဒီရေးရွမှုတွေဟာမရည်ရွယ်ဘဲနဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာထိခိုက်မှုရှိမရှိဆိုတာကိုအပတ်စဉ်လဲသုံးသပ်နေပါတယ်
Our sanctions may be discouraging business, so we'll be constantly looking at that.
Yes, this question is about the U.S. assistance to the Burma.
Now, we're going to talk about the Myanmar government's economy. It's about business. Myanmar government has been able to pull out of the business of American companies. It's about business.
Sure. First, I would say that the success of Myanmar will be determined mostly by the people of Myanmar.
အရင်ဆုံးပြောချင်တာကတော့မြန်မာနိုင်ငံရဲ့အောင်မြင်ဖြစ်ထွန်းမှုအတွက်အများစုကိုမြန်မာနိုင်ငံသားတွေကိုယ်တိုင်ဆုံးဖြတ်လှုပ်ဆောင်ကြရမှာပါ။အမေရိကန်အပါအဝင်ပြည်ပမိတ်ဆွေတွေကတော့ဒီအတွက်ကူညီပေးတာပါ။ကျွန်တော်တို့အကူအညီပေးနေတာလည်းဒီသဘောပါပဲ။ကျွန်တော်တို့အကူအညီပေးတဲ့နေရာမှာအရေးအတွက်တွေ၊ကိန်းဂဏန်းတွေထပ်ဆိုင်ရင်လူစုကိုတကယ်ကိုအကျိုးဖြစ်ထွန်းစေမယ့်အစီအစဉ်တွေကိုလှုပ်ဆောင်ဖို့အတွက်ကြိုးပမ်းဆောင်ရွက်နေပါတယ်။ဥပမာကျန်းမာရေးနဲ့ပတ်သက်တဲ့နေရာမှာ HIV AIDS ရောဂါနဲ့အခြားရောဂါဆိုးတွေတိုက်ဖျက်တဲ့နေရာမှာအစိုးရကင်တွယ်ဖြည့်ရှင်းမှုတွေမှာအကူအညီပေးတယ်လို့မျိုးခိုင်မာတဲ့ကျန်းမာရေးစနစ်ကောင်းတစ်ရပ်ဖြစ်လာဖို့အတွက်အကူအညီပေးပါတယ်။စိုက်ပျိုးရေးနဲ့ပတ်သက်လို့လည်းအစီအစဉ်တော်တော်များများရှိပါတယ်။ဒါကတကယ့်ကိုပဲလယ်သမားတွေနဲ့တိတွေ့လုပ်ကင်ခဲ့တာပါ။ကော်ဖီကိုပထမဆုံးအချိန်အမေရိကန်ပြည်ထောင်စုကိုတင်ပို့နိုင်ဖို့အတွက်ကော်ဖီဈေးစိုက်တဲ့တောင်သူတွေကိုအကူအညီပေးခဲ့ပါတယ်။ဒါဟာတောင်သူလယ်သမားတွေအတွက်တကယ့်ကိုဝင်ငွေတိုးမြင့်လာစေပါတယ်။အရက်ဖတ်လူမှုအဖွဲ့အစည်းတွေကိုလည်းအကူအညီပေးနေတာမျိုးတွေရှိပါတယ်။လွတ်တော်အမတ်တွေအနေနဲ့လွတ်တော်တွေကိုထိထိရောက်ရောက်လုပ်ကိုင်ဆောင်ရွက်နိုင်ဖို့လေ့လာရေးအစီအစဉ်တွေလုပ်ဖြစ်ပါတယ်။မူဝါဒတွေကဘယ်လိုဖြစ်တဲ့နယ်ဆိုတာကိုလည်းပြောဆိုသွတ်သွင်းတာမဟုတ်ပါဘူး။ဒါကျွန်တော်တို့လုပ်ဆရာမဟုတ်ပါဘူး။ဒါတွေဟာသူတို့အတွက်တကယ့်ကိုထိရောက်အကျိုးဖြစ်တယ်လို့ထင်ပါတယ
်။But I think these programs are actually really helpful because they make a difference in what people are doing.
And then at the last US
American ငွေကြေးဌာနကနောက်ဆုံးထုတ်ပြန်ခဲ့တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖျက်ရေးအစီအစဉ်ထဲမှာမြန်မာနိုင်ငံဟာအရင်တုန်းကရှိခဲ့တဲ့နံပါတ်1စောင့်ကြည့်အစီအစဉ်ကနေပြီးတော့နံပါတ်3ထိကိုကျသွားပါတယ်။ဒီအစီအစဉ်အကြောင်းမလို့မြန်မာနိုင်ငံပေါ်မှာ American ရဲ့ထောက်ပံ့ကူညီတွေဒါမှမဟုတ် American မူဝါဒပိုင်းတွေပေါ်မှာတစုံတရာတက်ရောက်မှုဖြစ်လာနိုင်မှာလား။
It won't change our policy. Our policy is to do everything we can to help the people of Myanmar succeed.
ကျွန်တော်တို့မူဝါဒပိုင်းအနေနဲ့မပြောင်းလဲပါဘူး။မြန်မာပြည်သူလူထုတွေအဆင်ပြေအောင်မြင်ကြစေဖို့အတွက်ကျွန်တော်တို့ဘက်ကတတ်နိုင်သလောက်အကူအညီပေးမယ်။အစိုးရအသင်းအနေနဲ့ရှေ့ဆက်သွားနိုင်ဖို့အတွက်အကူအညီပေးမယ်ဆိုတာကကျွန်တော်တို့ရဲ့မူဝါဒပါ။လူကုန်ကူးမှုအစီရင်ခံစာထဲမှာပါသွားတဲ့အခြေအနေတစ်ခုကနံပါတ်1စောင့်ကြည့်အဆင့်မှာသတ်မှတ်ခံထားတဲ့နိုင်ငံတနိုင်ငံဟာတိုးတက်မှုမရှိဘူး။၄နှစ်ဆက်တိုက်အဲ့ဒီတိုင်ဆက်ဖြစ်နေမယ်ဆိုရင်တော့အလိုလျောက်နံပါတ်3ဆင့်ကိုကျသွားမှာပါ။နောက်ဆုံးအစီရင်ခံစာမှာမြန်မာနိုင်ငံကအဆင့်ကျသွားတာကအဲ့ဒီလိုအခြေအနေမျိုးကြောင့်ပါ။အစိုးရအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့အပြုသဘောလုံဆောင်မှုတွေကျွန်တော်တို့တွေ့ရပါတယ်။ဒါကိုကျွန်တော်တို့ကြိုးစားပါတယ်။လုံဆောင်ချက်တွေကိုအတိအမှတ်လည်းပြုပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဟာအစီရင်ခံစာမှာ၄ကြိမ်ဆက်တိုက်အခုလိုနံပါတ်1စောင့်ကြည့်ဆင့်နဲ့မှာပါခဲ့တာဆိုတော့အခုနောက်ဆုံးအစီရင်ခံစာမှာကြတော့အလိုလျောက်နံပါတ်3ကိုကျသွားတာပါ။ဒါဟာကျွန်တော်တို့ရဲ့မြန်မာနိုင်ငံအပေါ်မှာမူဝါဒအပြောင်းအလဲဖြစ်စေမှာမဟုတ်ပါဘူး။ဒီပြဿနာအပေါ်ဝင်တခြားကိစ္စတွေအပေါ်မှာဆိုရရဲ့ကိုင်းတွယ်ဖြည့်ရှင်းမှုမှာကျွန်တော်တို့အနေနဲ့စတိုးကူညီသွားမှာဖြစ်ပါတယ်။
To help the government deal with this problem along with others.
Another question about
the ဒီကတော့ဒီရပ်ဖက်လူမှုအဖွဲ့အစည်းတွေတိုးတက်လာမှုအခြေအနေပါ။ဘာကြောင့်လဲဆိုတော့လွတ်တော်အမတ်တွေအနေနဲ့ရပ်ဖက်အဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆက်ဆံမှုကိုကန့်သတ်ခံရတဲ့အခြေအနေပြီးခဲ့တဲ့ပတ်တုန်းကဖြစ်ခဲ့ပါတယ်။ဒီညွှန်ကြားချက်ကြောင့်မို့လို့ရပ်ဖက်လူမှုအဖွဲ့အစည်းတွေဖွံ့ဖြိုးလာမှုမှာတစုံတရာဒီအနောက်အတားများဖြစ်တယ်လို့မြင်ပါလား
Yeah I've seen the news reports but I don't know all the details of this so I don't want to comment too much on it
တခြင်းတွေတော့တွေ့ရပါတယ်ဒါပေမဲ့သေးစိတ်ကိုတော့မသိဘူးဗျဒါကြောင့်ဒီပုံမှာမှတ်ချက်သိပ်ပြီးတော့မပေးချင်ပါဘူးကျွန်တော်ပြောချင်တာကတော့ပြီးခဲ့တဲ့နှစ်တွေအတွင်းကစလို့ဒီတိုင်းပြည်မှာအရက်ဖတ်လူမှုအဖွဲ့အစည်းတွေဆိုတာအတော်လေးရေးပါတဲ့အခန်းကဏ္ဍမှာရှိပါတယ်အခြားဒီမိုကရေစီစနစ်တွေလိုပဲတကယ်ကိုခိုင်မာတောင့်တင်းတဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေရှိဖို့ဆိုတာကဒီမိုကရေစီစနစ်အောင်မြင်ရေးအတွက်အလွန်တရာအရေးကြီးပါတယ်အစိုးရလွတ်တော်နဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေကြားထဲမှာဆက်ဆက်မှုတွေရှိခဲ့တယ်လို့ကျွန်တော်တို့သိထားပါတယ်အခုနောက်ဆုံးသတင်းအသေးစိတ်ကိုတော့မသိပါဘူ
း but I don't know the details of this
you judge ya ya ဆိုရင်တော့လွတ်တော်အမတ်တူဦးအနေနဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေရဲ့အစည်းအဝေးတွေကိုတက်မယ်ညီလာခံတွေကိုတက်မယ်ဆိုလို့ရှိရင်လွတ်တော်ရဲ့ခွင့်ပြုချက်ကိုယူရပါလိမ့်မယ်
Yeah. Well, I mean, this is a decision that's up to the people and you have an elected government. It's up to the people.
ဒါတွေကမြန်မာလူမှုအပေါ်မှာတည်ပါတယ်။ရွေးချယ်ခံထားရတဲ့အစိုးရလည်းရှိနေပြီပဲ။အကောင်းဆုံးဘယ်လိုလုပ်ကြမလဲ။ရွေးချယ်ဆုံးဖြတ်မှုဟာမြန်မာလူမှုအပေါ်မှာတည်ပါတယ်။ကျွန်တော်ပြောချင်တာကတော့အရက်ဖတ်လူမှုအဖွဲ့အစည်းတွေဆိုတာကတော့ပြုပြင်ပြောင်းလဲရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ခိုင်မာတဲ့ထောက်ခံရေးအင်အားစုပါ။ဆိုတော့သူတို့တွေတက်တက်ကြွကြရှိပြီးတော့သူတို့အတန်တွေသဘောထားတွေထွက်နေဖို့ကလည်းအရေးကြီးပါ
Very active and have a voice.
Yeah. Another question about the peace process because
မြန်မာနိုင်ငံရဲ့ညီညာရေးနဲ့မျိုးသားရင်းကြားစီလုပ်ငန်းတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံကူညီပါတယ်လို့အမြဲပြောလို့ရှိပါတယ်။အခုဒီလုပ်နေတဲ့ဒီလုပ်ငန်းစဉ်တွေအပေါ်မှာဘယ်လိုများအကူအညီလက်ရှိပေးနေပါလဲ
Well, what we've said consistently to the government to the ethnic groups is This is your process. This is the Myanmar people's process. We don't want to
ဆိုရကိုရောတိုင်းရင်းသားအဖွဲ့အစည်းတွေကိုပါကျွန်တော်တို့ဘက်ကတတ်မှတ်ထဲပြောခဲ့ပါတယ်။ဒါဟာခင်ဗျားတို့ကိုယ်တိုင်လုပ်ရမယ်မြန်မာလူမှုကိုယ်တိုင်ဥဆောင်လုပ်ရမယ်လုပ်ငန်းစဉ်ဖြစ်ပါတယ်။ဒီပေါ်မှာကျွန်တော်တို့ဘက်ကမဆွတ်ဖက်လို့ပါဘူး။ကျွန်တော်တို့ကုညီနန်းတဲ့အစိတ်ပိုင်းကကြွမ်းကျင်မှုဆိုင်ရာအကူအညီပေးတာတွေနဲ့တွဲဆုံဆွေးနွေးအပြေရှားမှုတွေဖြစ်ဖို့အတွက်တိုက်တွန်းမှုတွေဖြစ်ပါတယ်။ကျွန်တော်တို့ဘက်ကဘယ်လိုအကူအညီပေးနိုင်မလဲဆိုတာကိုစောင့်ကြည့်နေပါတယ်။ဒီချိန်ထဲမှာပဲတိုင်းရင်းသားအဖွဲ့တွေလိုအဖွဲ့အစည်းတွေနဲ့ကျွန်တော်တို့တွဲဆုံစကားပြောဖြစ်ပါတယ်။ဒါဟာတစ်ခုခုအတွက်တောင်းအားပေးတာမျိုးမဟုတ်ပါဘူး။အဓိကကျွန်တော်တို့ပြောလိုတဲ့စကားကဒီချိန်မှာငင်းချမ်းရေးအတွက်တကယ့်အခွင့်အလမ်းကောင်းကြီးဆိုတာပါ။ဒီတိုင်းပြည်အတွက်ငင်းချမ်းရေးလိုတယ်ဆိုတာကိုလူတိုင်းသဘောတူကြမှာပါ။အခုချိန်ဟာတကယ့်ကိုပဲကြီးမားတဲ့အခွင့်အလမ်းကြီးပါ။ဒါကြောင့်လဲတွဲဆုံဆွေးနွေးစကားပိုင်းကိုတတ်လာပြီးတော့ငင်းချမ်းရေးအတွက်ညှိနှိုင်းလှုပ်ဆောင်ကြဖို့ကျွန်တော်တို့ဘက်ကအားပေးတိုက်တွန်းနေတာပ
ါ to get to the negotiating table and do all they can to bring about peace
yeah currently
အခုချိန်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကကချင်ပြည်နယ်မိုင်းကြားရံမှာစုဝေးပြီးတော့ညီလာခံလုပ်နေကြပါတယ်အဲဒီညီလာခံမှာကုလသမဂ္ဂနဲ့တရုတ်နိုင်ငံဘက်ကကိုယ်စားလှယ်တွေလည်းလေးလာသူဖြစ်တယောက်နေကြပါတယ်အမေရိကန်နဲ့ EU ကဘာကြောင့်ဒီညီလာခံထဲမှာမပါတာလဲဗ
ျ well in this case we were not invited to join that's up to the government.
ကျွန်တော်တို့ကိုဖိတ်ကြားထားတာမရှိပါဘူး။ဒီလိုဖိတ်ကြားမှုဆိုတာမျိုးကအစိုးရလိုမျိုးအခုကိစ္စမှာတော့တိုင်းရင်းသားတွေအပေါ်မှာမူတည်ပါတယ်။အခုလိုစုဝေးဆွေးနွေးကြဖို့ဆိုတာမျိုးကျွန်တော်တို့ဘက်ကတွန်းအားပေးမှာမဟုတ်ပါဘူး။ကျွန်တော်တို့ဘက်ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တစ်ခုလုံးအောင်မြင်တာကိုလိုလားပါတယ်။သူတို့ဘက်ကကျွန်တော်တို့ရှိလို့အဆင်ပြေမယ်အကူအညီဖြစ်မယ်လို့ထင်လို့ဖိတ်ရင်လည်းသွားဖို့ရှိပါတယ်။မလိုအပ်ဘူးထင်လို့မဖိတ်ဘူးဆိုရင်လည်းမသွားပါဘူး။အဲ့တော့ကျွန်တော်ပြောခဲ့သလိုပဲဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးအောင်မြင်ဖို့အတွက်ကိုပဲကျွန်တော်တို့အလေးထားပါတယ
်။ As I said, we're focused on doing what we can to support the success of the process.
အစိုးရဘက်ကရောဒေါန်ဆန်းစုကြည်ကပါသူတို့အနေနဲ့ငြိမ်းချမ်းရေးကိုလူလာတယ်လို့ပြောနေပါတယ်။တိုင်းသားတွေဘက်ကငြိမ်းချမ်းရေးအတွက်ကြိုးပမ်းမှုတွေအပေါ်မှာရောတာမတ်ကြီးကဘယ်လိုထင်ပါလဲ
။Well, I don't want to speak for them, but in my conversations, what I hear from the ones I've spoken with, they want peace.
သူတို့နဲ့ပတ်သက်လို့တော့မပြောလို့ပါဘူး။ကျွန်တော်နဲ့စကားပြောဖြစ်တဲ့သူတွေစီကနေတော့သူတို့လည်းပဲငြိမ်းချမ်းရေးလိုလားတယ်လို့ပြောပါတယ်။တိုက်ပွဲတွေကြောင့်ဒီတိုင်းပြည်ဟာနှစ်အတန်ကြာအတော်လေးခံစားခဲ့ရပြီးပါပြီ။ဒါကြောင့်လဲငြိမ်းချမ်းရေးလိုလားမှုကိုကြေကြေပြန့်ပြန့်တွေ့ရပါတယ်။ဒါဟာအရေးကြီးပါတယ်။ငြိမ်းချမ်းရေးဆောင်ကျဉ်မှုတွေနိုင်ငံရေးရာတွဲဆုံညှိနှိုင်းမှုတွေပြင်ဆင်လှုပ်ဆောင်မှုတွေဒါတွေကရှေ့ဆက်ပြီးတော့အသေးစိတ်ကိစ္စပါဒါတွေကအချိန်တွေအများကြီးယူအောင်ပါပါငင်းချမ်းရေးအတွက်လူလားတောင်းဆိုမှုတွေပြင်းပြင်းထန်ထန်ရှိတာအတော်လေးတွေ့ရပါတယ
် But what we do see is a very strong demand for peace and that's very encouraging
တမကြီးခုလိုအချိန်ပေးပြောဆိုတာကျေးဇူးတင်ပါတယ
VOA editor ကိုသားညိုဦးကအမေရိကန်တမ်မတ်ကြီး Scott Marshall ကိုတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစည်းအဝေးကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းတွေမှာစောင့်မျှော်နားဆင်နိုင်ပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်ဇူလိုင်လ31ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ခန်းနာတွေကိုဇက်တိုက်နားဆင်ရပါမယ်အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးသန္တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန်းနာဖြစ်ပါတယ်ရှင်
တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရှင်။အခုတော့အရင်အဆုံး VOA အစီအစဉ်တွေကိုနားဆင်ပြီးတော့ VOA ထုတ်လွှင့်မှုတွေနဲ့ပတ်သက်ပြီးတော့သုံးသပ်ချက်ရေးလာတဲ့တော်ရရှင်တို့ရဲ့စာတွေကိုဖော်ပြပေးကြပါမယ်။ထိုင်ဝင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်ကVOA ရေးကျေးဇူးပါအခုဆိုရင်ရေဒီယိုကနေနားဆင်နေရကနေတယ်လီဖုန်းနဲ့နားဆင်နိုင်ပါပြီအတိုင်းမသိဝမ်းသာမိပါတယ်ဟုတ်ကဲ့ပါကျမတို့ဒီတယ်လီဖုန်းဆိုတာကတော့ Facebook အစာမျက်နှာပေါ်မှာဗီဒီယိုထုတ်လွှင့်မှုတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့အခုနောက်ပိုင်းမှာလည်းရေဒီယိုထုတ်လွှင့်မှုတွေကိုဆန်းသက်ပြီးတော့အစတင်ပြီးတော့ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်နော်အခုဆက်ပြီးတော့ထိုင်းနိုင်ငံနော်ထပူရီခရိုင်ကနေပြီးတော့စာရေးလာတဲ့မြန်မာရွှေပြောင်းလို့သားကြော်ကြော်ရဲ့အစာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါမယ်။သူက VOE ကိုမနေ့တိုင်းနားဆင်တတ်သူပါတဲ့
။အခုလို VOE ကိုနေ့တိုင်းနားဆင်ရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျွန်တော်က VOE ကိုနေ့စဉ်မနေ့၈ခွဲလောက်ဆိုအမြဲတမ်းနားဆင်ပါတယ်။အဓိကအကြောင်းကတော့မြန်မာရေးရာကိုအဓိကထားနားဆင်တယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ရောက်လာအောင်ဖန်တီးပေးတဲ့လူကြီးမင်းတွေကိုလည်းကျေးဇူးတင်ပါတယ်။ကျွန်တော်ကအခုထိုင်းနိုင်ငံမှာတာမန်လှုပ်လှုပ်နေတဲ့အလို့သမားတစ်ယောက်ပါ။မြန်မာနိုင်ငံပြောင်းလဲကိုအမြဲလိုလာပြီးအလုတ်ကန်ရှားပါတဲ့အချိန်တွေကနေအလုတ်ကန်ခွင်လန်းရရှိတဲ့တိုင်းပြည်သစ်စီကိုပြောင်းလဲဖို့အရန်ကိုလူလာပြီးကိုနိုင်ငံအတွင်းအေးချမ်းချမ်းမိသားစုနဲ့အတူအလုတ်လုတ်ချင်နေတာရလာနှစ်အတော်ကြာနေပါပြီကျွန်တော်လူမျိုးထိုင်းနိုင်ငံမှာလာလုတ်လုတ်နေတဲ့လူအားလုံးနေပါကိုတိုင်းပြည်မှာပဲလုတ်လုတ်ချင်ကြတာပါထိုင်းနိုင်ငံမှာလုတ်လုတ်ရတာအရန်ကိုစိတ်ထိခိုက်နေတဲ့လူတွေဖြစ်နေပါပြီထိုင်းနိုင်ငံသားတွေရဲ့ရုံမှမှုတွေကိုခံရတာလည်းအခြေမနေတော့ပါဘူးအလုတ်လုတ်ရင်ရလာတဲ့ငွေကိုထိုင်းရဲတွေကအမျိုးမျိုးတောင်းစားပြီးမတရားတဲ့လူရက်တွေကိုခါစီပြီးရင်ဆိုင်နေရတာမခံနိုင်တော့လို့အခုလို VOE ကိုစာပို့လိုက်တာပါမြန်မာနိုင်ငံမှာအလုတ်ကန်ခွင်လန်းတွေအများဆုံးပေါ်လာပါစေလို့ဆုတောင်းနေပါတယ
်ဟုတ်ကဲ့ပါမြန်မာနိုင်ငံကနေပြောမြန်မာနိုင်ငံသားတွေအားလုံးတခြားနိုင်ငံမှာသွားပြီးအလုတ်လုပ်ရတာမျိုးမဟုတ်ဖဲနဲ့အိုးမကွာအိမ်မကွာနဲ့အလုတ်တွေရကြပါစေအလုတ်ကန်ခွင်လန်းတွေပေါ်ပေါက်ပါစေလို့ကျွန်တော်တို့လည်းဆုတောင်းပေးပါတယ်နော်သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလီတစ်ပုတ်နဲ့ဖြောပြပေးကြပါမယ်။အော်ဒါနဲ့သောရရှင်တွေကိုကျွန်မပြီးခဲ့တဲ့တပတ်တုန်းကဒီထုတ်လွှင့်ပေးသွားတဲ့ Billboard Hot 100ပြည်ဆောင်တင်းနံပါတ်100ဆီမှာနံပါတ်3ချိန်နေတဲ့သချင်းလေးဖြစ်တဲ့ Cheap 3ဆိုတဲ့သချင်းလေးကိုသောရရှင်တွေနားထောင်လိုက်ရမယ်ထင်ပါတယ်။အဲ့ဒီသချင်းကဒီတပတ် Billboard Hot 100ပြည်ဆောင်တင်းနံပါတ်100ဆီမှာနံပါတ်1ကိုချိန်သွားခဲ့ပါတယ်ရှင်။ကျမဒီတစ်ပတ်တော့ Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းကနံပါတ်10တဲကိုအရင်တစ်ပတ်ထဲကဝင်လာပြီးတော့ဒီတစ်ပတ်မှာလည်းနံပါတ်10နေရာကိုဆက်ယူထားတဲ့တချင်းလေးနဲ့သောရရှင်တွေကိုဖျော်ပြပေးကြပါတယ်။ Adele ရဲ့ Studio တေးတက်ပြား25ထဲကတချင်းဖြစ်ပြီးတော့2016မေလ16ရက်နေ့မှာအဲ့ဒီတေးတက်ပြားရဲ့အတတရမြောက်တစ်ချက်ထဲတချင်းတက်ပြားဖြစ်နေဖြန့်ချီတာပါ။ဒီတချင်းရေးသားဆက်ဆိုသူ3ဦးထဲမှာတော့တေးတန်သွင်းကုမ္ပဏီကပေးတဲ့2ဦးပြီးတော့ Adele တို့ပါဝင်ပါတယ်။ဒီတချင်းကအဆိုတော့ Adele ကသူ့ရဲ့ရီးစားဟောင်းကိုရည်ညွှန်းပြီးတော့ရေးတာဖြစ်တယ်လို့ဆိုထားပြီးတော့ Happy You're Gone ရှင်းမရှိတော့လို့ကျမပြောတယ်ဆိုပြီးတော့ရေးထားတာပါ အခုထိဆိုရင်ဒီသချင်းက UK မှာအကောင်းဆုံးတေးနံပါတ်5 US မှာတော့အခုတေးနံပါတ်30ကနေဒါမှာအကောင်းဆုံးတေးနံပါတ်23ရောက်ပါတယ်ဒါပြင်ဒီသချင်းကအခုဩဂုတ်လကုန်ပိုင်းမှာကျင်းပမဲ့ MTV ဂီတဗီဒီယိုစုအတွက်လည်းတစ်ကြိုပေးခံထားရတာပါ Send my love to your new lover ရှင်ရဲ့အချစ်တကိုကျမရဲ့အချစ်တွေပေးလိုက်ပါဆိုတဲ့ Adele ရဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော် This was all you none of it me you put your hands on my body and told me you told me you were ready for the big one for the big jump I'd be your last love everlasting you and me that was what you told me ဆူထားတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာတိချစ်တော်ရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ်ကိုတော့နောက်ပိုင်းမှာမြစ်တာတိလက်ဆောင်အဖြစ်နဲ့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်ပထမဦးဆုံးတော့လက်ကင်ဖုန်သုံးဆွဲသူတယောက်ရေးလာတဲ့စာကိုဖော်ပြပေးခြင်းပါတယ်သူက MPD Telephone Cat သုံးဆွဲသူဖြစ်ပါတယ် MPD က message ပို့ပေးပြီးတော့ bill ဖြတ်တောက်ကောက်ခံနေရရက်ပေးပါတဲ့
MPD ကနေသုံးဆွဲသူတွေထံ message ပေးပို့ပြီးဘေးဒဇောင်းကိုကျပ်ငွေ260လောက်ဖြတ်တောက်ကောက်ခံနေတာကိုရပ်ပေးပါဖုန်းမပြောရဘဲနဲ့တပတ်တွင်း5000လောက်လကားကုန်နေပါတယ်ဒါလောက်ပို့ချင်နေခြင်းလဲအခမဲ့ပို့ပါလားဗျာ
ရန်ကုန်ကြောက်တရားကအခုတင်ဝင်ခုလိုမျိုး MPD ကနေပြီးတော့ message တွေပို့တိုင်းဘေးဒဇောင်းကိုကျပ်260ဖြတ်တယ်ဆိုလို့ကျမတို့ American ပြည်တော်စုမှလည်းအဲ့လိုမျိုးခက်ဆင်ဆင်တူတဲ့အဖြစ်ပြက်လေးဖြစ်တာကိုပြောပြပေးခြင်းပါတယ်ဒါမဲ့လည်းနည်းနည်းတော့ကွဲပါတယ်ကျမတို့ဥပမာ AT&T, Verizon, T-Mobile အဲ့လိုမျိုးတယ်လီဖုန်းကုမ္ပဏီကြီးတွေကနေပြီးတော့ကိုယ့်ရဲ့တယ်လီဖုန်းကတ်မှာဒီလက်ကျန်ငွေဘယ်လောက်ရှိသေးလဲဒါမှမဟုတ်ရင်လည်းသူတို့ပေးထားတဲ့အချိန်နဲ့ကနေပြီးတော့ကိုကဘယ်လောက်များများကိုစကားပြောပြီးလိုက်ပြီးလဲဒါမှမဟုတ်သူတို့ပေးထားတဲ့ data ပမာဏတွေကနေကိုသုံးဆွဲတဲ့ data ပမာဏဘယ်လောက်ရှိပြီလဲဘယ်လောက်ကျော်သွားရင်ဖြင့်ပတ်စံဘယ်လောက်ကောက်ခံတော့မယ်ဆိုတာမျိုးမကြာခဏ message တွေပေးပို့ရပါတယ်เนาะဒါမဲ့လည်းအဲ့လိုပေးပို့တဲ့ message တိုင်းကအလကားပါအလကားဆိုတာကဒီပတ်စံအခကျင်းငွေမယူတာကိုဖြစ်ပါတယ်သူတို့ကသူတို့ရဲ့ဖောက်တယ်ကိုတဲ့အကြောင်းကြားတာဖြစ်ပြီးတော့ဒါကြောင့်မလို့သူတို့ကဒါကိုပတ်စံမယူပါဘူးရှင် view ကိုနားဆင်လာတာနှစ်ပေါင်းအတော်ကြာလာပါပြီဆိုပြီးတော့အခုရင်ဖွင့်ခြင်းပါတယ်ဆိုတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးခြင်းပါတယ်မျိုးမွန်းဆိုတဲ့သောရရှင်တတော်ပြုံးတဲ့ကိစ္စမြမတက်လုံငန်းတစ်ခုတည်းကိုလက်ညှိုးမထိုးပါနဲ့ဆိုပြီးတော့အခုလိုမျိုး view ကတစ်ဆင့်အများသိအောင်လို့အရှင်းပြလာပါတယ
် view ခင်ဗျာယခုတက်တဲ့အစိုးရကိုပြင်ပသုတေသနအဖွဲ့အစည်းတစ်ခုကမြမတက်လုံငန်းကြောင့်တတော်ပြုံးတီးရပါတယ်ဒါကြောင့်ဖြတ်သိမ်းဖို့အကြံပြုစာပေးဖို့ထားတယ်လို့သိရပါတယ်။အမှန်မှာမြမသစ်လုပ်ငန်းနဲ့ဓာတ်ရိုက်မပတ်သက်ပါ။နိုင်ငံတော်အထူးအခွင့်အရေးရကုမ္ပဏီများနဲ့တနိုင်တစ်ပိုင်းသစ်ခိုးထုတ်သူများကိုတစ်တော့အနာပိုင်များကမတားဆီးနိုင်အရေးမယူနိုင်ခြင်းကအဓိကကျပါတယ်။မြမသစ်လုပ်ငန်းကစည်းကမ်းရှိစွာထုတ်လုပ်ခွဲစိတ်ရောင်းချခဲ့ပါသည်။မြမသစ်လုပ်ငန်းမှထုတ်သည့်သစ်မှာကုမ္ပဏီများနဲ့ပြင်ပသစ်မှောင်ခိုများထုတ်သောသစ်တဲ့ အစာပေါင်းများစွာနည်းပါသည်။တာမန်ပြည်သူများအမှန်တကယ်လိုအပ်သောတစ်ခွဲသားများကိုမြမတစ်လုပ်ငန်းမှစီးကန်းတကြခွဲစိတ်ရောင်းချသင့်ပါသည်။တာမန်ပြည်သူများယခုအချိန်တွင်အိမ်ပြုပြင်ရန်အိမ်ဆောင်ရန်အတွက်တစ်ခွဲသားဝယ်ယူသုံးစွဲရန်ခက်ခဲနေကြောင်း VOA မှတဆင့် NLD အစိုးရသိအောင်ပြောလိုက်ချင်ပါသည်။
တတော်ပြုံးတည်တာမြန်မာတစ်လုပ်ငန်းကြောင့်မဟုတ်ပါဘူးဆိုပြီးဒီတော်ရရှင်ကသူ့ဘက်ကအခြေအနေကိုပြန်ပြီးတော့ရှင်းပြလာတာဖြစ်ပါတယ်ရှင်။စောနိုင်ထွန်းဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာလူတုအားလုံးဒီဆင်းရဲတဲ့သူတွေပါမကျန်းအိမ်တလုံးတော့ပိုင်ဆိုင်နိုင်ရေးအတွက်မြန်မာနိုင်ငံဒေသရင်းကတခြားနိုင်ငံတွေလိုမျိုးမြန်မာအစိုးရအနေနဲ့စီစဉ်ပေးပါဆိုပြီးတော့အခုလိုမျိုးအကြံပြုလာပါတယ
်။စိုးရသစ်တက်ပြီးရင်မြန်မာနိုင်ငံသားတွေစာဝတ်နေရေးအဆင်ပြေအောင်အမြန်ဖန်တီးနိုင်ပါစီဗျာ။နေစရာအတွက်အိမ်မရှိတဲ့သူတွေလစဉ်တစ်လ5000တသိန်းနဲ့သူဝင်ဝင်နဲ့သူတိုက်ခန်းဒါမှမဟုတ်တံပိုးနဲ့အိမ်နဲ့မြေအမြန်ပိုင်နိုင်အောင်လှုပ်ဆောင်ပေးစေချင်ပါတယ်မြန်မာနိုင်ငံမှာမြေရှိပါတယ်ငွေအတွက်ပြည်တွင်းဘဏ်ဒီအရှဖွံ့ဖြိုးဘဏ်ကမ္ဘာဘဏ်တွေနဲ့ဆွေးနွေးပြီးအစိုးရကလည်းပြည်သူတွေအတွက်အတိုးနှုန်းနည်းနည်းနဲ့လုပ်ငန်းရှင်များကအမျက်မယူဘဲကုန်ကြမ်းစည်းနဲ့ဝန်ဆောင်ကသာယူဆောင်ရွက်သင့်ပါတယ်ဒီစီမံကိန်းမျိုးဆောင်ရွက်ပါက10နှစ်15နှစ်နှစ်20နှစ်အစိတ်နှစ်30သူဝင်ငွေအရနေနိုင်အောင်စီစဉ်သင့်ပါတယ်။နမူနာအနေနဲ့ဖိလစ်ပိုင်နိုင်ငံမှာလစဉ်ဒေါ်လာ20နဲ့တိုက်ခန်းပိုင်အောင်နှစ်30နဲ့ဆောင်ရွက်နေတဲ့အကြောင်းသတင်းစာတစ်စောင်မှဖတ်လိုက်ရပါတယ်။လှုပ်ဆောင်လို့လည်းရပါတယ်ဗျာ
။မြန်မာနိုင်ငံသားတွေစာဝတ်နေရေးပြည်လဲစေဖို့နေရေးထိုင်ရေးပြည်လဲစေဖို့အတွက်မြန်မာအစိုးရအသင်းအနေနဲ့နီလန်းကောင်းလေးတွေနဲ့ကြံဆောင်ပေးပါဆိုပြီးတော့ဒီတော်ရရှင်စောနိုင်ထွန်း VOA ကတဆင့်ရင်ဖွင့်လာတာဖြစ်ပါတယ်။တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။ဒေးတောင်းလာတဲ့တော်ရရှင်တွေအတွက်နောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါတယ်။ကျွန်တော်တို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေးလက်ဆောင်ကဏ္ဍမှာဒေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဒေတောင်းလာတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးစင်ပါတယ်။ ARR တိုင်းတာပေါင်းမျိုးနဲ့ဆောင်ပုံရွာကဖေဖေဦးစောတင်အောင်နဲ့မိမိနော်တူတူမာတို့ကချစ်သမီးနော်စင်တရာအောင်နဲ့ချစ်သားလေးစောမြတ်သူရအောင်တို့အတွက်ရွှေလန်းချမ်းမြေပါစေဆိုပြီးမြစ်တာဒေလက်ဆောင်တစ်ပုဒ်ပါပါရရှင်။ဒီတစ်ပတ်တော့ဝိုင်းစုခိုင်သိန်းတည်ဆူထားတဲ့အချစ်နဲ့အလွမ်းဆိုတဲ့တခြင်းလေးထုတ်လွှင့်ပေးစင်ပါတယ်။ဒေတောင်းနဲ့သောရရှင်ရောတိချစ် view ရဲ့သောရရှင်အားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။
See you next time.
ခံရင်းတည်ဆောက်ထားတဲ့အချက်နဲ့အလွမ်းဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။
မယေသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါ။မြန်မာနိုင်ငံဟာအိမ်နီးချင်းနိုင်ငံတွေကိုမူးယစ်ဆေးဝါးဖြန့်ဖြူးရာဗဟိုချက်မှဖြစ်လာနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မအင်ချင်းနိုင်ငံကကူညီတင်ဆက်ထားပါတယ်။
ပြီးခဲ့တဲ့ဇူလိုင်26ရက်နေ့ကရန်ကုန်မင်္ဂလာတုံမြို့နယ်ဇေကဘာဝင်းအိုးအိမ်6လမ်းမှာမူရစေဝါအပြည့်တင်ထားတဲ့အလုံပိတ်ကားစင်းတဲကနေအင်ဖက်တမင်းလို့ခေါ်တဲ့စိတ်ကြွဆေးပြားအလုံရဲ့28တန်းနီးပါးဖမ်းဆီးရမိခဲ့တာကုစုတစ်နှစ်ပြည့်ခဲ့ပါပြီမြန်မာနိုင်ငံမူရစေဝါဖမ်းဆီးရမိမှုသမိုင်းမှာတစ်ချိန်တည်းနဲ့အများဆုံးဖမ်းဆီးရမိတဲ့အဲ့ဒီမှုခင်ဖြစ်ပွားပြီးနောက်ပိုင်းမူရစေဝါဖမ်းဆီးရမိမှုသတင်းတွေရပ်တန့်ရုံနေသွားတာမတွေ့ရပါဘူးပို့လို့တော်များပြားလာပြီးနောက်ပိုင်းဖန်စီရမိမှုသတင်းတွေမှာဆိုရင်အိန္ဒိယနိုင်ငံတွေကိုဖြန့်ဖြူးဖို့ရည်ရွယ်တဲ့သတင်းတွေလည်းဇက်တိုက်ဆိုသလိုပါဝင်လာတာတွေ့ကြရပါတယ်မြန်မာနိုင်ငံဟာအိန္ဒိယနိုင်ငံတွေကိုမူရစေဝါဖြန့်ဖြူးရဘိုလ်ချက်မှဖြစ်လာနေပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်လက်တလောပူပူနွေးနွေးသတင်းတစ်ပုဒ်ကတော့ရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်မှာမလေးရှားသွားမဲ့မြန်မာနိုင်ငံသားအမျိုးသမီးတယောက်စီကနေစိတ်ကြွဆေးပြား3,400ဖမ်းဆီးရမိလိုက်တဲ့သတင်းပါ။အရင်တုန်းကတော့မလေးရှားနဲ့မြန်မာနိုင်ငံတောင်ပိုင်းကနိုင်ငံတွေကိုဖြန့်ဖြူးရောင်းချဖို့ရည်ရွယ်ပုံရတဲ့ဆက်လွေတွေပေါ်ကနေစိတ်ကြွဆေးပြားနဲ့ဘိန်းဖြူတည်ယူမှုတွေကိုမြမရေပိုင်နဲ့မှဖမ်းဆီးရမိတဲ့သတင်းတွေထွက်ပေါ်ခဲ့ပေမယ့်လေစိတ်လိုနေရာမျိုးမှာဖမ်းဆီးရမိတဲ့သတင်းကတော့ဖြစ်တောင့်ဖြစ်ခဲ့ပါ။ဒီအရင်မူရည်စေဝါတွေဘလောက်များဒီလေစိတ်ကနေထွက်သွားခဲ့ပြီလဲဆိုတာဘသူမှမပြောနိုင်ပါဘူး။နောက်ထပ်သတင်းကတော့ရခိုင်ပြည်နယ်မောင်းတော်မြို့နယ်အမှတ်2နေကြားဆောင်ရဲတပ်ဖွဲ့ကွဲလက်အောက်ခံကြောက်ပန်တုရဲစခန်းထဲမှာဖွက်ထားတဲ့ WY မူရည်ဆေးပြားအရေးအတွက်3သိန်းနီးပါးကိုဖမ်းဆီးရမိခဲ့ခြင်းပါအမှတ်2နေကြားဆောင်ရဲတပ်ဖွဲ့ကွဲမှုဒုတိယရဲမှူးကြီးတင့်စော်ဦးနဲ့တပ်ဖွဲ့ဝင်တွေကဝင်ရောက်ရှာဖွေခဲ့ရမှာအဲ့ဒီမူရည်ဆေးဝါးတွေကိုရဲကင်းစခန်းထဲကစပိုဆောင်ကန်းညကြီးထဲမှာတို့ဝက်မြုပ်နှံထားတာကိုတွေ့ရှိခဲ့တယ်လို့သတင်းတွေကဆိုပါတယ်။ရဲတပ်ဖွဲ့ဝင်တွေပါဝင်ပတ်သက်တယ်ဆိုတာဘလို့မှမငင်းနိုင်တဲ့ဒီမူရည်ဆေးဝါးဖမ်းဆီးရမိမှုဟာတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခိုးသွင်းမှုရည်ရွယ်တာလို့မှန်းဆနိုင်ပါတယ်။အလားတူသတင်းတစ်ပုဒ်ကတော့ဇူလိုင်လ26ရက်နေ့ညနေပိုင်းမြန်မာနိုင်ငံဘက်ချမ်းကနေမူရည်ဆေးဝါးတွေတည်ယူလာတဲ့မြန်မာနိုင်ငံသားနှစ်ယောက်စီကနေစိတ်ကြွမူရည်ဆေးပြား2သိန်းကျော်နဲ့အတူထိုင်းမြန်မာနယ်စပ်တာချီလိတ်တဖက်ကန်းမဲဆိုင်မြို့မှာထိုင်းမူရည်ဆေးဝါးတားဆီးကာကွယ်နှိမ်နင်းရေးရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့တဲ့ဆိုတဲ့သတင်းမှာဒီဖမ်းဆီးရမိမှုဟာထောင်ချောက်စင်ဖမ်းဆီးရမိခဲ့တဲ့မှုကင်းအမျိုးအစားပါထိုင်းဘက်ရဲတပ်ဖွဲ့ဝင်တွေဟာမြန်မာဘက်အချမ်းကမူရည်ဆေးဝါးဖြန့်ဖြူးသူတွေနဲ့ဆက်သွယ်ပြီးထိုင်းဘက်ငွေ၅သန်းခွဲကျော်ဘူးဝယ်မယ်ထိုင်းဘက်အချမ်းကိုလာပို့ပါလို့ယုံသွင်းပြီးမူရစ်ဆေးတွေတင်လာတဲ့အခါဖမ်းဆီးလိုက်တာမျိုးပါပြောရရင်ထိုင်းနိုင်ငံဘက်အချမ်းမှာမြန်မာနိုင်ငံဘက်ကလာတဲ့မူရစ်ဆေးဝါးတွေဖမ်းဆီးရမိတာဒီတစ်ကြိမ်တည်းတော့မဟုတ်ပါဘူးလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကအကြိမ်ကြိမ်ဖမ်းဆီးရမိခဲ့တာဖြစ်ပါတယ
်တတင်းတွေအားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်မြန်မာနိုင်ငံတွင်းမှာမူရစ်ဆေးဝါးတွေကိုအကြိမ်ရင်ခက်စိတ်စိတ်ပမာဏအများကြီးဖမ်းဆီးရမိလာနေတာအဲ့ဒီတွေကမူရစ်ဆေးဝါးအများပြားဟာထိုင်းဘင်္ဂလားဒေ့ရှ်မလေးရှားနဲ့အခြားနိုင်ငံတွေကိုတင်ပို့ဖို့ရည်ရွယ်လုပ်ကိုင်ဆောင်ရွက်နေကြတာထင်ထင်ရှားရှားတွေ့နိုင်ကြပါတယ်ဒီပြဿနာဘယ်လိုကင်တွယ်ရအောင်မြင်နိုင်မလဲဆက်ပြီးဆွေးနွေးကြည့်ကြရအောင်ပါ တကယ်တော့မူရေးဆေးဝါးတားဆီးနိုင်နေရေးဆိုတာဟာမူရေးထုတ်လုပ်တဲ့နေရာကိုဖမ်းဆီးနိုင်နေမှအမြင့်ပြတ်နိုင်မှာပါမြန်မာနိုင်ငံမှာတော့ infectment ခေါ်စိတ်ကြွစေတဲ့ဘေးဘီတွေကိုအဓိကအားဖြင့်တိုင်းသားလက်လက်ကင်တွေထိန်းချုပ်ထားတဲ့တရုတ်နဲ့ထိုင်းနယ်စပ်ဒေသတွေကနေထုတ်လုပ်ဖျက်ဖြူးနေရတယ်လို့မူရေးဆေးဝါးတားဆီးနိုင်နေရေးတာဝန်ရှိသူတွေကခန့်မှန်းထားကြပါတယ်အခုနောက်ပိုင်း infectment ထက်ပိုအဆင့်မြင့်တဲ့ ice ခေါ်မူရေးဆေးဝါးမျိုးကိုလည်းထုတ်လုပ်လာနိုင်ကြပြီလို့ဆိုပါတယ်အဲ့ဒီလက်နက်ကိုင်အဖွဲ့စည်းတွေထဲမှာအစိုးရနဲ့အပြစ်ရထားတဲ့အဖွဲ့တွေအပြစ်မရထားတဲ့အဖွဲ့တွေနဲ့အစိုးရကထောက်ပံ့ထားတဲ့ပြည်သူ့စစ်အဖွဲ့ကထိန်းချုပ်ထားတဲ့ area တွေပါဝင်နေတယ်လို့ဆိုပါတယ်အကြောင်းကြောင့်အဲ့ဒီနေရာတွေကမူရစ်စေဝါထုတ်လုပ်နေမှုတွေကိုနှိမ်နှင်းမှုမလွယ်ကူပါဘူးဘလို့ပဲဖြစ်ဖြစ်ဒီကိစ္စကိုတာဝန်ယူထားရတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ပြည်ထောင်စုဝန်ကြီးဌာနအပါအဝင်တပ်မတော်ဘက်ကပါအလေးထားဆောင်ရွက်ပေးဖို့လိုအပ်နေပါတယ်
မူရစေဝါထုတ်လုပ်တာကိုနှိမ်နှင်းရခက်ခဲတယ်လို့ဖြန့်ပြူးသူတွေကိုဖမ်းဆီးနှိမ်နှင်းရတာလည်းခက်ခဲပါတယ်။အကြောင်းကတော့မူရစေဝါဖြန့်ပြူးတဲ့လုပ်ငန်းဟာအမျက်အစွန်းအလုံးကိုကြီးမားတဲ့လုပ်ငန်းတစ်ခုဖြစ်လို့ပါ။မကြသေးခင်ကရန်ကုန်မှာအဖက်တမင်းစိတ်ကြဆေးပြားတွေဖမ်းမိတဲ့မှုကင်းတစ်ခုကိုစစ်ဆေးလိုက်တဲ့အခါရှမ်းပြည်နယ်ဘက်ကဖြန့်ပြူးသူတယောက်ကရန်ကုန်အရောက်လက်ကားဆေးမူရစေတပြားကိုကြက်350နှုန်းနဲ့အင်းအရောက်ပို့ပေးတာမျိုးပါလက်ရှိအဲ့ဒီစိတ်ကြွဆေးတပြားရန်ကုန်လက်လီဈေးမှာကြက်9000လောက်ဈေးပေါက်ပါတယ်ရန်ကုန်ကမူရစ်ဆေးလက်ခံသူဟာရန်ကုန်လက်လီဈေးကွက်အတွက်တဆင့်ကန်ဈေးတပြားကိုကြက်2000နှုန်းနဲ့ဖြန့်ပြူးတယ်ဆိုရင်ပဲအမျက်ငွေ5ဆနဲ့6ဆလောက်ရနိုင်တာမို့အလွတ်အလွန်အကျိုးအမြတ်များတဲ့စီးပွားရေးလုပ်ငန်းကြီးဖြစ်နေတာတွေ့နိုင်ပါတယ်ဒီလိုအမျက်အစွန်းအလွန်များလွန်းတာကြောင့်လေတယောက်ကိုဖမ်းလိုက်ရင်နောက်ထပ်တယောက်ကဝင်ရောက်လုပ်ကင်မှာတေချာတယ်လို့ဖြစ်နေတယ်လို့ခံမှန်းနိုင်ပါတယ်။နောက်ပြဿနာတစ်ခုကတော့မူရစ်ဆေးဝါးဖြန့်ပြူးရောင်းချပုံပါ။အခုနောက်ပိုင်းမူရစ်ဆေးဖြန့်ပြူးသူတွေဟာမူရစ်ဆေးထုတ်လို့ရရှမ်းပြည်နယ်ဘက်ကနေမန္တလေးရန်ကုန်ရန်ကုန်ကတဆင့်ရခိုင်ပြည်နယ်နဲ့အခြားဒေသအသီးသီးတည်ဆောင်ရမှာခီးစဉ်တစ်ဖက်နဲ့တစ်ဖက်အကြားတီချစီဖြစ်အောင်စီမံဆောင်ရွက်ထားတာမို့တနေရာမှာမိလိုက်ရင်တောင်ပင်းရင်ကိုဆက်လိုက်ဖို့ခက်ခဲနေတတ်တယ်လို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးစိန်လွင်ကသတင်းမီဒီယာတွေကိုရှင်းပြပူပါရယ်ပြီးခဲ့တဲ့ရက်ပိုင်းကဒုတိယအကြိမ်အမျိုးသားလွှတ်တော်အစည်းအဝေးတွေပြန်လည်စတင်နေနေမှာပဲရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလှိုင်ခန်းကရှမ်းပြည်နယ်မြောက်ပိုင်းကကျေးရွာတွေမှာမူရစ်ဆေးဝါးရောင်းဝယ်ဖောက်ကားမှုတွေအုပ်စုလိုက်မူရစ်ဆေးဝါး30ရာတွေကိုထိထိရောက်ရောက်ဖမ်းဆီးအရေးယူပေးဖို့တိုက်တွန်းကြောင်းအစိုးရတစ်ခုအမျိုးသားလွှတ်တော်မှတင်သွင်းခဲ့ပါသေးတယ
်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်မြန်မာနိုင်ငံကမူရစ်ဆေးဝါးပြဿနာဟာတိုင်းသားပြည်သူတွေကိုဆိုးကျိုးပေးရုံမကအိန္ဒိယနိုင်ငံတွေကိုပါဒုက္ခပေးတဲ့အခြေအနေမျိုးရောက်နေပါပြီ။ဒီအတွက်လက်ရှိလွှတ်တော်အစိုးရပြည်ထောင်ရေးတပ်မတော်ဘက်ဆိုင်ရာအစုအဖွဲ့အားလုံးပူးပေါင်းပြီးမူရစ်ဆေးဝါးပြဿနာကိုအစီအစဉ်ရှိရှိစနစ်တကျမဆိုင်မတွက်ကင်တွယ်ဖြစ်ရှိမှုအချိန်တန်နေပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်စီစဉ်တင်ဆက်တဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။
မနက်ငယ်မှာစိုက်ပျိုးနိုင်တဲ့မြေကတိတ်နဲ့ချီပြီးအာဏာပိုင်တွေနဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကနှစ်ပေါင်းများစွာရယူထားပါတယ်။ဒီလိုယူထားတာဟာနိုင်ငံအတွက်အကျိုးအမြတ်ဖြစ်စေပါသလား။ဒေသခံတွေအတွက်ရောအလို့အကံတွေဖန်တီးပေးနိုင်ပါသလား။ဘယ်လိုကောင်းကျိုးတွေရှိလို့ဘယ်လိုဆိုးကျိုးတွေများဖြစ်နေပါသလဲ။ဒီအကြောင်းအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လည်လံအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။ဆွေးနွေးခြင်းရဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က0923923255လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။လာမယ့်အင်္ဂါညတရက်လေးလိုက်အစည်းအဝေးမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစည်းအဝေးကိုတင်ဆက်ပေးပါမယ်။ခရစ်စမတ်ကာလရောက်ဖို့9လလောက်ပဲလူသေးပေမဲ့လည်းတကဘာလုံးကစန်တာဖိုးဖိုးကြီးတွေစုစည်းပြီးတော့ဒိမတ်နိုင်ငံရဲ့မြို့တော်ကိုပင်ဟေဂင်မှာကဘာစန်တာကလော့စ်ညီလာခံကျင်းပခဲ့ကြပါတယ်။ရုရှားကတပ်စွန့်စံပြခီးသွွားတယောက်ကမိဘုံမြန်ကိုစီးပြီး17ရက်ကြာကဘာတစ်ပတ်ပတ်ပြီးစံချိန်တင်နိုင်ခဲ့ပါတယ်။အခုလိုထူးထူးဆန်းဆန်းသတင်းတွေကိုမခင်ဖြူထွေးနဲ့ကိုငင်းချမ်းတို့တင်ဆက်ထားပါတယ်။
စ်မတ်ကာလရောက်ဖို့၅လလောက်လိုသေးပေမဲ့လည်းတကဘာလုံးကစန်တာဘိုးဘိုးကြီးတွေစူးစီးပြီးဒိမတ်နိုင်ငံမြို့တော်ကိုပင်ဟေဂင်မှာကမ္ဘာစန်တာကလော့စ်ညီလာခံကိုကျင်းပခဲ့ကြပါတယ်။ဒီပွဲဟာစန်တာဘိုးဘိုးကြီးတွေတွေ့ဆုံမိတ်ဆက်တာအများပြည်သူနဲ့တွေ့ဆုံတာတွေအပြင်လာမယ့်ဒီဇင်ဘာခရစ်မတ်ရာသီအတွက်ပြင်ဆင်တာတွေလုပ်ကြပါတယ်။နိုင်ငံပေါင်း၁၂နိုင်ငံကစန်တာဘိုးဘိုးကြီးပေါင်း140လောက်စူးစီးပြီး၃ရက်တာတွေ့ဆုံကြတာပါ။အခုလိုညီလာခံကို1958ခုနှစ်လောက်ခရဲကစန်တာရီအလုတ်အားတဲ့နွေရာသီမှာနှစ်စဉ်ကျင်းပကြတာဖြစ်ပါတယ်။ဒီပွဲမှာအရေးကြီးဆုံးကိစ္စတစ်ခုကတော့အများပြည်သူတွေနဲ့တွေ့ဆုံတာဖြစ်ပြီးတော့စီတန်းလှည့်လည်တာ၊ပင်လယ်ထဲခြေထောက်ဆေးတာ၊ခရစ်စမတ်မုတ်ဖုတ်တာတွေပါဝင်ကလေးတွေကိုပုံပြင်ပြောတာတွေလည်းလုပ်ကြပါတယ်ခင်ဗျာ။
ဆက်ပြားခီးသွားသူတယောက်ကတော့မြို့မြန်ကိုစီးပြီးကမ္ဘာပတ်စံချိန်တင်နိုင်ခဲ့ပါပြီ။ Fyodor Konyakov ဟာဩစတြေးလျနိုင်ငံအနောက်ပိုင်းကကွင်းပြင်တစ်ခုကနေသူ့ရဲ့ခီးစဉ်ကိုစတင်ခဲ့တာဖြစ်ပြီးတော့17ရက်အကြာမှာအဲ့ဒီနေရာကိုပြန်ရောက်လာနိုင်ခဲ့တာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်တွင်မှာတော့မြို့မြန်ကိုမီတာ1000အထိမြင့်အောင်ပြတ်တန်းခဲ့တာဖြစ်ပါတယ်။ရာသီဥတုသိပ်ကျန်းတဲ့နေရာတွေကိုရောက်တဲ့အခါမှာတော့သူ့ရဲ့အောက်ဆီဂျင်မျက်နှာဖုံးနဲ့တောက်တုံးရည်တွေအေးခဲသွားခဲ့ပါသေးတယ်။
ပြင်းထန်တွေတုန်းကနာမည်ကြီးဂျပန်ကတ်တွန်းဇာတ်လမ်းတွဲတွေကိုအခြေခံထားတဲ့ပိုကီမွန်ဂိမ်းတစ်ခုဟာအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝက်နိုင်ငံအချို့မှာတော့နေချင်းညာချင်းနာမည်ကြီးသွားခဲ့ပါတယ်။ဒီဂိမ်းဟာ Apple Company ကဒေါင်းလုဒ်ဆွဲပြီးသုံးရတဲ့ application တွေအားလုံးရဲ့ထိပ်ဆုံးကိုရောက်သွားခဲ့ပြီးတော့ကစားသူတွေဟာလမ်းတွေပေါ်မှာပိုကီမွန်အကောင့်လေးတွေကိုဖုန်းတွေနဲ့လိုက်ရှာနေတာကိုတွေ့နိုင်ပါတယ်။ဒီကစားနည်းဟာဖုန်းကိုအာယုံစိုက်ပြီးကစားရတဲ့အတွက်ခလုတ်တိုက်တာပြုတ်ကြတာတွေကြောင့်ဒဏ်ရာရတဲ့သတင်းတွေကလည်းလူမှုကွန်ရက်တွေမှာပြည့်နှက်နေပါတယ်။ဝါရှင်တန်မြို့တော်ကနိုင်ငံသားဝင်ကြီးရုံးမှာပုံမှန်သတင်းစာရှင်းလင်းပွဲလုပ်နေတော့သတင်းနောက်တစ်ယောက်ကပိုကီမွန် Go ကစားနေလို့ပြောခွင့်ရသူဂျွန်ကာဘီကသတင်းစာရှင်းလင်းပွဲအတွင်းပိုကီမွန်အကောင့်လေးတွေဘယ်နှကောင်ရလဲလို့နောက်ပြောင်မေးခဲ့ပါသေးတယ်။ဂိမ်းထဲမှာလိုက်ရှာဖမ်းဖို့လိုတဲ့ပိုကီမွန်အကောင့်လေးတွေရှိနေတတ်တဲ့Pokey Stop Day ထဲမှာပြတိုက်တွေအထင်ကရနေရာတွေဈေးဆိုင်တွေတုတ်တန်တွေပါပါတယ်။နယူးယောက်မြို့ကစက်တင်ဘာ17ရက်တိုက်ခိုက်ခံရတဲ့အထိမ်းအမှတ်နေရာတွေကလည်းအစပိုင်းမှာ Pokey Stop အနေနဲ့ပါဝင်ခဲ့ပေမဲ့နောက်ပိုင်းမှာတော့ Niantic ကအဲ့ဒီလိုအငင်းပွားစရာဖြစ်နိုင်တဲ့နေရာတချို့ကိုဂိမ်းတွေကနေဖယ်ရှားပေးခဲ့ပါတယ်ခင်ဗျာ
။ကဘာတန်လွားထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါရဲ့ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင
်ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာရှိတဲ့ရဲတပ်ဖွဲ့အဆောက်အဝင်းအတွင်ဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်တိုက်ခတ်သူ9ယောက်အပါအဝင်စုစုပေါင်းလူ13ယောက်သေဆုံးခဲ့ပါတယ်တိုက်ခတ်သူတွေကရဲတပ်ဖွဲ့ရဲ့ရာဇဝတ်မှုစုံစမ်းစစ်ဆေးရေးဆိုင်ရာ CID ဌာနချုပ်ကိုပြစ်မှတ်ထားတိုက်ခတ်ခဲ့တာလို့ပြည်ထောင်စုနဲ့လုံခြုံရေးဝန်ကြီးက VOA ကိုပြောပါတယ်တူရကီမှာဇူလိုင်လလယ်ပိုင်းကမအောင်မြင်ခဲ့တဲ့ဆီယနာဒိန်ချိုးဖတ်မှုမှာတခန့်တကန့်ပါဝင်ခဲ့သူတွေလို့ဆွဆွဲခံရသူတွေကိုတူရကီအစိုးရကပြင်းပြင်းထန်ထန်နှိပ်ကွပ်နေတာမှာစစ်တပ်ဝန်ထမ်း1400လောက်ရာထူးကနေဖယ်ရှားခံရပါတယ်ဒီလိုရာထူးကနေဖယ်ရှားခံရသူတွေထဲမှာတမ္မတရစ်စစ်ထေရဲ့အာရဝမ်ရဲ့ထိတ်တန့်လက်ထောက်တယောက်လည်းပါဝင်ပါတယ်ဂျပန်နိုင်ငံမြို့တော်တိုကျိုအတွက်ပထမဆုံးအမျိုးသမီးအုပ်ချုပ်ရေးမှူးတစ်ကိုဒီကနေ့တိုကျိုမြို့ကန်တွေရွေးကောက်လိုက်ပါပြီငွေကြေးအရှုပ်တော်ပုံနဲ့အကြောင်းအရင်တိုကျိုအုပ်ချုပ်ရေးမှူးနှစ်ဦးရာထူးကနှုတ်ထွက်ခဲ့ပြီးနောက်မှာတော့တန်ရှင်းတဲ့နိုင်ငံရေးခေတ်တစ်ခုဖြစ်စေရပါမယ်လို့ကြေပြူထားတဲ့ယူရီကိုကိုအီကဲကိုအုပ်ချုပ်ရေးမှူးတစ်အဖြစ်တိုကျိုကမဲဆန္ဒရှင်တွေရွေးချယ်လိုက်တာဖြစ်ပါတယ်ဒီအရှုပ်တော်ပုံတွေကြောင့်2020နွေရာသီအိုလံပစ်အားကစားပွဲတော်တွေတိုကျိုမြို့တော်မှာလက်ခံကျင်းပဖို့ပြင်ဆင်မှုတွေမှာလည်းအတားအဆီးဖြစ်စေခဲ့ပါတယ်ရှင
်သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vitec Zonyet ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်မနေ့ပြန်မနေ့ပိုင်းမှာလဲထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 49နဲ့50တို့ကနေစောင့်မျှော်နားဆင်နိုင်ပါတယ်ရှင် VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington.